Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဩဂုတ်လ25ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမုံပါ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါ။ဒီညတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမုံနဲ့တူတင်ဆက်ပေးသွားပါမယ်။ဒီညတော့ထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကရိုဟင်ဂျာတွေနဲ့အတူရက်တီကြောင်းပြောလိုက်ပါတယ်။မြန်မာစံပြင်ပတင်ပို့မှုကိုယာယီရပ်ဆိုင်းလိုက်ပါပြီ။တရုတ်နဲ့အိန္ဒိယခေါင်းဆောင်တွေနေဆက်အရေးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေကတော့ရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးတော့စစ်တပ်ရဲ့ဖိနှိပ်ရဆက်မှုတွေကြောင့်ရိုဟင်ညာဒုက္ခသည်တိမ့်နဲ့ချီပြီးတော့ဘေးလွရာကိုထွက်ပြေးခဲ့ရတဲ့6နှစ်ပြည့်မှာတော့ရိုဟင်ညာတွေအနေနဲ့အခက်အခဲစိန်ခေါ်မှုတွေနဲ့ဆက်ပြီးရင်ဆိုင်နေရဆဲဖြစ်တယ်လို့ပြောလိုက်ပါတယ်။
ဒီလာတဲ့စပစ်ကိုမတော်ခံရတာကြောင့်ဒီကြီးပါပြီးဒုက္ခသည်စကမ်းမှာခက်ခဲပေါင်းစုံနဲ့ကျွန်တော်ညီဆိုင်နေရပါတယ်ဆိုရင်ကျွန်တော်ကဒီမှာစန္ဒိကြလုံလုံမောတော့မရှိဘူးရှော့ရှားလိုက်တဲ့ကိစ္စနဲ့ပရိုလက်ဆူဆူဝဝဒူဟင်ဂျာဒုက္ခသည်တွေကခံစားနေရပါတယ
်ဒီသတင်းနဲ့အတူရိုဟင်ညာတွေအတွက်အနာဂတ်မျှော်လင့်ချက်ဘလို့ရှိပါသလဲဆိုတဲ့ VOA နဲ့တွေ့ဆုံမေးမြန်းကန်နောက်ကချင်းပြည်နယ်မှာတော့ဒီလူ80ထက်မနည်းကိုစစ်ကောင်စီတပ်ကပေါ်တာဖြစ်နေဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းမြေပြိုကျလို့ပိတ်ထားရတဲ့ကရင်ပြည်နယ်မြောက်ဂရီကော့ဂရိတ်အာရှလမ်းတွေကိုအချိန်ကန့်သတ်နဲ့ပြန်ပြီးဖွင့်ပေးနေတဲ့သတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလင်းပြတ်ကျပြီးတဲ့နောက်တိတ်ဆုံးသွားပြီလို့ယူဆရတဲ့ရုရှားကြီးစားတဲ့ဗာဂနာဖွဲ့ရင်ခေါင်းဆောင်ယက်ဗကီနီပရီဂိုဂျင်ရဲ့ဇာပနာပွဲကိုရုရှားသမ္မတဗလာဒီမီယာပူတင်တက်မယ်မတက်ဘူးဆိုတာကိုတေချာမပြောနိုင်သေးဘူးလို့ရုရှားတာဝန်ရှိသူတွေကဒီနေ့ပဲသတင်းထုတ်ပြန်ပါတယ်။ပရီဂိုဂျင်ဟာရုရှားသမ္မတပူတင်ရဲ့အမိန့်အရအသက်ခံခဲ့ရတာလို့အနောက်နိုင်ငံတွေရဲ့ထင်ကြေးပေးပြောဆိုချက်တွေဟာလုံးဝလိမ္ညာမှုတွေလို့လည်းရုရှားကဒီနေ့ပဲညှင်းဆိုလိုက်ပါတယ်။ဗိုလ်ရုံးနေ့ညနေပိုင်းကလင်းပြတ်ကျမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းရုရှားအစိုးရပြောရေးဆိုခွင့်ရှိသူကသတင်းတောက်တွေနဲ့တွေ့ဆုံစင်မှာပြောကြားခဲ့ပါတယ်။ရုရှားစစ်တပ်အကြီးအကဲတွေကိုပုံကန်ပြီးနှစ်လအကြာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ညနေခင်းမှာလေရင်ပြတ်ကျမှုကြောင့်တိတ်ဆုံးသွားပြီလို့ယူဆရတယ်။ပရီဂိုဂျင်မိသားစုဝင်တွေကိုလည်းဝမ်းနေကြောင်းသမ္မတပူတင်ကကြာတာရင်းနေမှာပြောပါတယ်။ဒါပေမဲ့နိုင်ငံတော်ပုံကန့်မှုအဖြစ်ဒီပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးမယ်လို့အဲ့ဒီတုန်းကသမ္မတပူတင်ကကတိပေးခဲ့မှုပါတယ်။အနောက်နိုင်ငံတွေကတော့နိုင်ငံရေးသမားတွေနဲ့ဝေဖန်သုံးသပ်သူတွေကတော့ဇွန်23 24မှာမအောင်မြင်တဲ့ပုံကန့်မှုတစ်ခုကိုလုပ်ခဲ့တဲ့ပရီဂိုဂျင်ကိုအပြစ်ပေးဖို့အတွက်သူ့ကိုတတ်ဖြစ်ဖို့သမ္မတပူတင်ကအမိန့်ပေးခဲ့တာလို့လည်းပြောဆိုနေကြပါတယ်ရှင်။
တရုတ်နဲ့အိန္ဒိယခေါင်းဆောင်တွေနှစ်နိုင်ငံနယ်စပ်အရေးပြည်ပမှာဖြစ်တောက်ဖြစ်ခဲပွင့်လင်းနှဆိုင်စွာနဲ့တီးခြားတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တရုတ်သမ္မတရှီကျင်းပင်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ဟာတောင်အာဖရိကနိုင်ငံမှာကျင်းပနေတဲ့ BRICS လို့ခေါ်တဲ့စီးပွားရေးထွန်းသစ်ဆနိုင်ငံများအဖွဲ့ထိပ်သီးဆွေးနွေးပွဲရဲ့ပြင်ပမှာနယ်စပ်တင်းမာမှုလျှော့ချရေးမနေ့ဩဂုတ်လ24ရက်နေ့ကဆွေးနွေးခဲ့တယ်လို့တရုတ်ကသတင်းထုတ်ပြန်ပါတယ်။တရုတ်သမ္မတရှီကတရုတ်အိန္ဒိယဆက်ဆံရေးတွန်းမြင့်မှုဟာနှစ်နိုင်ငံပြည်သူတွေရဲ့ဘုံအကျိုးစီးပွားဖြည့်ဆည်းပေးရရောက်တယ်ဆိုတာကိုအလေးထားပြောခဲ့တယ်လို့တရုတ်နိုင်ငံသားကြီးပြောခွင့်ရကဒီကနေ့ပဲပြောဆိုလိုက်ပါတယ်။2020ခုနှစ်တုန်းကနှစ်ဖက်အသေးအကျေရှိခဲ့တဲ့ဟိမဝင်နာနယ်စပ်တိုက်ပွဲအပြီးဆက်ဆံရေးအဆိုးဝါးဆုံးကြာဆင်းသွားခဲ့ရကနေအခုဖြစ်လာတဲ့ဒီတရုတ်နဲ့အိန္ဒိယခေါင်းဆောင်အစ်စ်ဆွေးနွေးမှုကပွင့်လင်းနှဆိုင်မှုရှိခဲ့ပါတယ်လို့တရုတ်နိုင်ငံသားကြီးပြောခွင့်ရကပြောကြားခဲ့ပါတယ်။ဒီနယ်စပ်တိုက်ပွဲမှာတော့အိန္ဒိယစစ်သား20နဲ့တရုတ်စစ်သား4ဦးတေခဲ့ရပြီးတော့နှစ်ဖက်တက်ခေါင်းဆောင်တွေ19ချိန်တွေ့ဆုံဆွေးနွေးခဲ့ကြပေမဲ့တင်းမာမှုရော့ကျမသွားဘဲနဲ့ဒီလိုမျိုးကမ္ဘာလူဦးရေအများဆုံးနှစ်နိုင်ငံကစစ်သားတိမ့်နဲ့ချီပြီးတော့ဆက်ချထားခဲ့ရပါတယ်။ဝန်ကြီးချုပ်မိုဒီအနေနဲ့အခု2020ခုနှစ်ကတိုက်ပွဲဖြစ်ခဲ့တဲ့ဟိမဝင်နာဒေသကအိန္ဒိယရဲ့လက်ဒက်ခ်နဲ့ဒီတရုတ်ပိုင်နဲ့အကြားနယ်စပ်လိုင်းတစ်လျှောက်မဖြည့်ရှင်းပေးနိုင်သေးတဲ့ပြဿနာတွေကိုအလေးထားပြီးတော့ပြောခဲ့တယ်လို့အိန္ဒိယနိုင်ငံသားကြီးအတွင်းဝင်ကထုတ်ဖော်ပြောကြားခဲ့ပါတယ်။တရုတ်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရကတော့ဒီတရုတ်နဲ့အိန္ဒိယနှစ်နိုင်ငံဆက်ဆံရေးဘုံအကျိုးစီးပွားကိုဥထိပ်ပန်းပြီးတော့ဒီနယ်စပ်ပြဿနာတွေကိုမှန်မှန်ကန်ကန်ကင်တွယ်သွားမှာလားငြိမ်းချမ်းရေးကိုပူတွဲထိန်းသိမ်းနိုင်မှာဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်ရှင်။
လွန်ခဲ့တဲ့6နှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းတပ်ဖြတ်ခံခဲ့ရတဲ့ရိုဟင်ဂျာတွေအသက်ရှင်ကျန်ရစ်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကဆက်လက်ရပ်တည်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ရိုဟင်ဂျာတွေလူမျိုးတုံးတပ်ဖြတ်ခံရမှု6နှစ်မြောက်နေဖြစ်တဲ့ဒီနေ့မှာပဲအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာနိုင် ာဒုက္ခသည်တွေကိုကုညီလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နဲ့ဒေတာရင်တခြားနိုင်ငံတွေကိုလည်းအလေးနက်ကျေးဇူးတင်တယ်လို့သူကပြောသွားပါသေးတယ်။အလားတူလူအခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးဗော်ကာတက်ကလည်းရိုဟင်ဂျာတွေပေါ်ထက်ခါတလဲလဲဖိနှိပ်ညှဉ်းပန်းနေတဲ့မြန်မာစစ်တပ်ကိုအရေးယူနိုင်ဖို့နဲ့နိုင်ငံတဝန်းလူအခွင့်ရေးချိုးဖောက်မှုတွေနဲ့လူသားတွေအတိဒုက္ခရအောင်ဆောင်ရွက်နေတာတွေကိုတားဆီးဖို့အတွက်အခုထပ်ပိုပြီးထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အတွက်လိုအပ်နေတယ်လို့မင်းကြီးကကြေညာချက်မှာထုတ်ပြန်တောင်းဆိုခဲ့ပါတယ်ရှင်။
ရိုဟင်ညာလူမျိုးတုံးတပ်ဖြတ်မှု6နှစ်ပြည့်နေ့မှာတော့ရိုဟင်ညာ1000ပါဝင်တဲ့အကြီးမားဆုံးနေဆက်ဆန္ဒပြပွဲတစ်ခုကျင်းပခဲ့ပါတယ်။မြန်မာပြည်ကနေထွက်ပြေးတိမ်းရှောင်ခဲ့ရတဲ့ဒီလူမျိုးတုံးတပ်ဖြတ်မှု6နှစ်ပြည့်တဲ့ဒီကနေ့မှာပဲဘင်္ဂလားဒေ့ရှ်နေဆက်ဒုက္ခသည်စခန်းတစ်လျှောက်မှာမိုးရဲရေထဲမှာဆန္ဒပြခဲ့ကြတာဖြစ်ပြီးတော့ရထိုက်တဲ့လူသားအခွင့်အရေးတွေနဲ့အတူလုံလုံခြုံခြုံအိမ်ပြန်ကျင်းပတယ်လို့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ပြီးခဲ့တဲ့2018ခုနှစ်တုန်းကထွက်ပြေးတိမ်းရှောင်ခဲ့ကြရပြီးတော့ဘင်္ဂလားဒေ့ရှ်မှာပဲဆက်ပြီးတော့ခိုလုံနေရတဲ့ဒီဒုက္ခသည်ပေါင်းတန်းဝင်းကျင်ရှိလာတဲ့အချိန်မှာဒီနှစ်ထဲမှာပဲဒုက္ခသည်တွေအတွက်အကူအညီရန်ပုံငွေတွေလျှော့ချခံရတဲ့အပြင်အာဟာရမပြည့်စုံမှုကလည်းအကြီးအကျယ်ဆက်ပြီးတော့ဖြစ်နေတဲ့အချိန်မှာအခုလိုဆန္ဒပြခဲ့တာပါဒီလိုမျိုးဘတ်ဂျက်လျှော့ချလိုက်တာကြောင့်ကုလသမဂ္ဂအနေနဲ့ဒုက္ခသည်တဦးချင်းအတွက်တစ်လအကူအညီပေးဝေကိုအခုချိန်မှာတော့အများဆုံး10ဒေါ်လာအထိလျှော့ချသုံးစွဲနေရချိန်မှာစခန်းတွင်းမှာတော့ရာဇဝတ်မှုတွေထူပြောလာနေပါတယ်အခုလိုအချိန်မှာရိုဟင်ဂျာတို့နေရက်ပြန်ရေးအစီအစဉ်တွေကလည်းတိုးတက်မှုမရှိသေးဘဲနဲ့မရေမရာဆက်ပြီးတော့ဖြစ်နေတာကြောင့်ဒုက္ခသည်အများအပြားစိတ်ပြက်လက်ပြက်ခံစားနေရပါတယ်လို့ဒုက္ခသည်စခန်းခေါင်းဆောင်တွေကပြောဆိုထားပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ52 32 kHz 9303ညနဲ့9383ည52 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့52 190 kHz 1505ကနေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
တောက်ကြညာ VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ပြည်တွင်းမှာစံစည်းကြီးမြင့်မှုတွေကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့မြန်မာစံတင်ပို့မှုကိုယာယီကန့်သတ်ဖို့စီစဉ်နေတယ်လို့စံစဘာလုပ်ငန်းအဖွဲ့ကတာဝန်ရှိသူတူကဒီနေ့ပဲပြောပါဗျ။ကမ္ဘာစားနေခါအကြက်တဲဖြစ်နေချိန်မှာကမ္ဘာအကြီးဆုံးစံတင်ပို့သူအိန္ဒိယလိုပဲမြန်မာနိုင်ငံကလည်းပြည်တွင်းမှာစံဝယ်လိုအားမြင့်တက်လာမှုကိုထိန်းချုပ်နိုင်ဖို့အတွက်စံတင်ပို့မှုကိုကန့်သတ်လိုက်တာပါ။ဒီလကုန်ကနေစပြီးစံတင်ပို့မှုကို45ရက်ခန့်ယာယီကန့်သတ်သွားမယ်လို့မြန်မာနိုင်ငံစံစဘာအသိချုပ်ကအကြီးတန်းဖွဲ့ဝင်တူက Writer သတင်းဌာနကိုပြောပါဗျ။ဒါအပြင်ပြည်တွင်းစံစည်းနှုန်းတွေတဟုန်တိုးမြင့်တက်နေတဲ့အတွက်စံတင်ပို့မှုကိုကန့်သတ်ဖို့အာဏာပိုင်တွေဘက်ကလည်းတွန်းအားပေးမှုတွေရှိတယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာပြင်ဆင်မမြောက်စံတင်ပို့မှုအများဆုံးနိုင်ငံဖြစ်ပြီးတစ်နှစ်ကို metric တန်ချိန်2တန်းကျော်တင်ပို့ရောင်းချနေတယ်လို့ American စိုက်ပျိုးရေးဌာနရဲ့အချက်အလက်တွေအရသိရပါတယ်မြန်မာစံတင်ပို့မှုဟာအိန္ဒိယနဲ့ထိုင်းလောက်ယာကိုင်လုံးမများပေမဲ့လည်းကမ္ဘာစားနေခါအကျက်တဲဖြစ်နေခြင်းနဲ့စံတင်ပို့မှုကန့်သတ်ခြင်းဟာတပြိုင်တည်းဖြစ်လာတယ်လို့အိန္ဒိယနိုင်ငံမွန်ဘိုင်းမြို့အခြေစိုက်ကုန်တယ်တူကပြောပါတယ်။အိန္ဒိယကစံတင်ပို့မှုကိုကန့်သတ်လိုက်တဲ့ကထိုင်းနဲ့ဗီယက်နမ်အပါအဝင်ကမ္ဘာစံစည်းနှုန်းတွေမြင့်တက်ခဲ့တယ်လို့ဗီယက်နမ်ရဲ့စံတင်ပို့မှုဟာလည်းယခုသတင်းပတ်ထဲမှာအမြင့်ဆုံးဖြစ်လာပါတယ်ရှင်။
ဩစတြေးလျနဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင် 2,000 ကျော်လောက်အတူပူးတွဲပြီးတော့ဒီကနေ့မှာတော့ပထမဦးဆုံးအကြိမ်စီရေးလေ့ကျင့်ခဲ့ကြပါတယ်။တရုတ်နဲ့ဖိလစ်ပိုင်ကြားတောင်တရုတ်ပင်လယ်ပြင်အတွင်းမှာနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့အငင်းပွားနေတဲ့အချိန်မှာပဲအခုလိုစီရေးလေ့ကျင့်တာပါ။ American Marine တပ်ကအနီးကပ်လေ့ကျင့်သင်တန်းပေးနေတဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေနဲ့ဩစတြေးလျတပ်ဖွဲ့ဝင်အများစုဟာကျွန်းတကျွန်းအရွယ်နယ်မြေကိုပြန်လည်သိမ်းပိုက်တဲ့ပုံစံမျိုးစစ်ရေးလေ့ကျင့်ခဲ့ကြပါတယ်။တောင်တရုတ်ပင်လယ်ကိုမျက်နှာမူထားတဲ့ဖိလစ်ပိုင်နိုင်ငံဇမ်ဘယ်ပြည်နယ်ထဲမှာရှိတဲ့ကမ်းရိုးတန်းမှာကျင်းပတဲ့ဒီပူးတွဲစစ်ရေးလေ့ကျင့်မှုအတွင်းမှာတော့ဩစတြေးလျလေရင်တင်သင်္ဘော HMAS Canberra တိုက်ခိုက်ရေးစစ်သင်္ဘော HMAS MZ တို့ပါဝင်သလိုကမ်းတက်ရင်းတွေအသုံးပြုထိုးစစ်ဆင်တာနဲ့လေကြောင်းကနေတိုက်ခိုက်တဲ့စစ်ရေးလေ့ကျင့်မှုပါပြုလုပ်ခဲ့ပါတယ်။နှစ်နိုင်ငံပူးတွဲစီရေးလေ့ကျင့်မှုကိုတော့ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာနဲ့အတူလာရောက်ကြည့်ရှုခဲ့တဲ့ဩစတြေးလျဒူးဝင်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝင်ကြီးလည်းဖြစ်တဲ့ရစ်ချတ်မားစ်ကလည်းတောင်တရုတ်ပင်လယ်အတွင်းလုံခြုံရေးအခြေအနေနဲ့ပတ်သက်လို့ ဩစတြေးလျကစောင့်ကြည့်နေပြီးတော့ဖိလစ်ပိုင်နဲ့အတူအရင်ကထက်နီးနီးကပ်ကပ်လက်တွဲဆောင်ရွက်သွားမယ်လို့ပြောပါတယ်။ဩစတြေးလျကုံသွယ်ရေးအတွက်အရေးပါတဲ့တောင်တရုတ်ပင်လယ်တွင်ဖိလစ်ပိုင်ရေတပ်နဲ့အတူကင်းလှည့်ပြီးတော့စောင့်ကြည့်သွားမယ်လို့ဒီမတ်စ်ကဩစတြေးလျအခြေစိုက် ABC သတင်းဌာနကိုပြောကြားထားပါတယ်ရှင်။
ပါကစ္စတန်နိုင်ငံကရေဘေးသင့်ကလေးငယ်၄သန်းလောက်အတွက်လူသားချင်းစာနာတဲ့အကူအညီတွေလိုအပ်နေစေပဲလို့ကလေးသင်ငယ်စောင့်ရှောက်ရေးကုလအေဂျင်စီ UNICEF ကဒီကနေ့မှပဲသတိပေးပြောကြားပါရယ်ပါကစ္စတန်အရှေ့ဘက်ပန်ဂျက်ပြည်နယ်မှာမြေရေရှမ်းတာကြောင့်လူတွေကိုကယ်ထုတ်နေရခြင်းမှာပဲရန်ပုံငွေမလုံလောက်တာကြောင့်တစ်နှစ်ကြာတဲ့အခုချိန်ထိတိုင်လိုအပ်တဲ့အကူအညီတွေထောက်ပံ့မပေးနိုင်တာနဲ့ပတ်သက်ပြီးတော့အခုလိုသတိပေးလိုက်တာပါ။ဩဂုတ်လ၁ရက်နေ့ကစတင်ရေကြီးရေရှမ်းမှုကြောင့်လူပေါင်း3000ကျော်ကိုအခုခါကယ်ထုတ်နိုင်ခဲ့ပြီးပါပြီ။အဲ့ဒီလိုရေပေးသင့်ခဲ့တဲ့ဒေသတွေမှာဒီနှစ်မိုးရာသီအတွင်းအခြေအနေတွေပိုဆိုးဝါးလာနေပြီးရေကြီးရေရှမ်းတာတွေကြောင့်နိုင်ငံတော်ဝန်ကလေးငယ်88ယောက်လောက်သေဆုံးသွားတယ်လို့ UNICEF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။ထိုင်းနိုင်ငံမှာမိုးခေါင်ရေရှားဖြစ်လာတာကြောင့်စီးပွားရေးထိခိုက်ပြီးတော့ဆင်းရဲမှုမြင့်တက်လာနိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ထိုင်းနိုင်ငံထဲမှာစံချိန်တင်အပူချိန်မြင့်တက်ကမိုးရေချိန်နည်းတာနဲ့သဘာဝရာသီဥတုပြောင်းလာတာတွေကြောင့်အခုလိုထိခိုက်မှုတွေရှိလာနိုင်တာလို့ရာသီဥတုဆိုင်ရာကျွမ်းကျင်သူတွေကထောက်ပြလိုက်ပါတယ်။ဘန်ကောက်မြို့ကမိုးလေဝသပညာရှင်ချော်ဝက်စီဝါပွန်ချန်းကထိုင်းနိုင်ငံရဲ့အလဲပိုင်းမှာပြီးခဲ့တဲ့လတချို့တုန်းကမိုးရွာသွန်းမှုနည်းသွားခဲ့တယ်။နောက်ပြီးတော့ပုံမှန်ဧပြီလကတော့အပူဆုံးပဲ။ဒါပေမဲ့မိုးလေဝသဌာနထုတ်ပြန်တဲ့အတိုင်းဒီနှစ်ဇူလိုင်ကသမိုင်းမှာအပူဆုံးဇူလိုင်ဖြစ်သွားပါတယ်ဆိုပြီးတော့ပြောထားပါတယ်။ဒီနှစ်ထဲမှာမိုးရေချိန်ကလည်းဇူလိုင်လ28ရက်နေ့အထိတနိုင်ငံလုံးမှာ25ရာခိုင်နှုန်းကျဆင်းသွားတယ်လို့ထိုင်းမိုးလေဝသဌာနကထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမှာအယ်နီနိုရာသီဖြစ်လာတာကြောင့်အခုလိုမိုးခေါင်ရေရှားဖြစ်လာပြီးတော့အဓိကစီးပွားရေးသီးနှံနေအတွက်လိုအပ်တဲ့စိုက်မြေတွေကအခုဆိုရင်6တွေ့ကုန်ပြီလို့ဒီကျွမ်းကျင်သူတွေကပြောပါတယ်။ဒါကြောင့်ရေလိုအပ်မှုများတဲ့သီးနှံနေစတင်မဆက်ရသေးတဲ့တောင်သူတွေအနေနဲ့ရေလိုအပ်မှုနည်းတဲ့သီးနှံနေမျိုးအစားတို့ပြောင်းဆိုင်ကြဖို့ကိုလည်းမိုးလေဝသဌာနကအမိန့်ထုတ်ထားပါတယ်ရှင်
။စပိန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌလူးဝစ်ရူဘီယဲလ်စ်ကိုယာရုကနေနှုတ်ထွက်ပေးဖို့ဖိအားပေးနေကြပြီမဲ့သူကယာရုကနေနှုတ်ထွက်မပေးနိုင်ဘူးလို့ဒီနေ့ပဲပြောလိုက်ပါတယ်။ကမ္ဘာဖလားအမျိုးသမီးဘောလုံးပြိုင်ပွဲစပိန်အသင်းဘိုးဆွဲချင်းစူပေးပွဲမှာစပိန်အမျိုးသမီးအသင်းကကစားသမားတဦးရဲ့နှက်ခမ်းကိုအတင်းအကျပ်နမ်းခဲ့တဲ့သူကိုနှုတ်ထွက်ဖို့အတွက်ဖိအားပေးနေချိန်မှာပဲအခုလိုသူကပြောဆိုလိုက်တာပါ။စောစောပိုင်းသတင်းတွေမှာတော့ဒီတောက်ကြာနေမှာနှုတ်ထွက်ဖို့မျှော်လင့်ခဲ့တဲ့အကြောင်းရေးသားကြသလိုသူ့ကိုကန့်ကွက်နေသူတွေကလည်းဘောလုံးအဖွဲ့ချုပ်ရုံးရှိမှာစူပေးခဲ့ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး FIFA ဘောလုံးအဖွဲ့ချုပ်ကလည်းအရေးယူဖို့စုံစမ်းစစ်ဆေးခဲ့တယ်လို့ Spain ဆိုရအဖွဲ့ဝင်ကြီးတွေကလည်းသူ့ကိုယာရုကနေနှုတ်ထွက်ပြီးဖိအားပေးနေပါတယ်။သူ့ကိုဝေဖန်တဲ့သူတွေကိုအတိညာမဲ့တဲ့အယူတွေလို့စောစောပိုင်းကပြောခဲ့ပြီးမဲ့နောက်ပိုင်းတင်းတင်းလာနေမှာတော့သူကဗီဒီယိုကနေတစင်တောင်းပန်ခဲ့ပါတယ်။နှုတ်ထွက်ဖို့ဖိအားပေးနေတာနဲ့ပတ်သက်ပြီး Spain ဘောလုံးအဖွဲ့ချုပ်ပြောခွင့်ရကတော့သဘောထားတစုံတရာထုတ်ဖို့ပြောဆိုဖို့ငြင်းဆန်ခဲ့ပါတယ်ရှင
်။တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခေလေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ပြီးခဲ့တဲ့2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်မှာတော့ရိုဟင်ဂျာတွေအများအပြားအသက်ခံခဲ့ရပြီးတော့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်နဲ့ချီပြီးတော့ထွက်ပြေးခဲ့ရတာဒီနှစ်ဆိုရင်တော့6နှစ်တင်းတင်းပြေပါပြီ။အခုချိန်ထိဒုက္ခသည်စခန်းတွေထဲမှာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရဆဲဖြစ်တယ်လို့ဘေးကင်းလုံခြုံမှုရှိရှိနေရပြန်ခွင့်ရချင်ပါပြီလို့ရိုဟင်ဂျာဒုက္ခသည်တွေကပြောဆိုကြပါတယ်။သတင်းပေးပို့ချက်အပြည့်အစုံကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
လွန်ခဲ့တဲ့6နှစ်အခုလိုဩဂုတ်လထဲမှာရခိုင်ပြည်နယ်ဘူးတီတောင်နဲ့မောင်တော်မြို့နယ်မြောက်ပိုင်းမှာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုအတွင်းရိုဟင်ဂျာကျေးရွာတွေအများအပြားမိရှုခံခဲ့ရတာလူတွေစုလိုက်ပြုံလိုက်တပ်ဖြတ်ခံရတာတွေရှိခဲ့ပြီးတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေနေရာဆွန့်ခွာထွက်ပြေးခဲ့ကြရတာပါအခုချိန်ထိလည်းနေရာပြန်ရမယ့်အခြေအနေမရှိသေးသလိုဒုက္ခသည်စခန်းတွေထဲမှာစားနပ်ရိက္ခာမလုံလောက်မှုအပါအဝင်အခက်အခဲမျိုးစုံနဲ့နေထိုင်ကြရတယ်လို့ဒုက္ခသည်တွေကပြောပါတယ်2018ခုနှစ်ကမောင်တော်မြောက်ပိုင်းကနေထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ပြည်သားဒုက္ခသည်စခန်းမှာနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တဦးကတော့ဒုက္ခသည်စခန်းတွေထဲအကြက်တဲတွေပိုများလာတာကိုအခုလိုပြောပြပါဗျ။ဟု
တ်ကဲ့ကျွန်တော်ဘင်္ဂလားဒေ့ရှ်ဘက်ကိုမောင်တော်ခံရအကြောင်းကြီးပြပါပြီ။ဒီဒုက္ခသည်စခန်းမှာကျွန်တော်ကအခက်အခဲပေါင်းစုံပေါ့ခက်ခဲပေါင်းစုံနဲ့ကျွန်တော်ညီဆိုင်အဲနေရပါတယ်။အော်နံပါတ်1ရှက်ဆိုရင်ကျွန်တော်ကဒီမှာစားနေကြလုံလုံမဝါတော့မရှိဘူးရှော့ရှားလိုက်တဲ့ကိစ္စနဲ့ပရိုလက်ဆူဆူဝါဝါကျွန်တော်ရူဟင်ဂျာဒုက္ခစီတွေကခံစားနေရပါတယ်။နောက်တဘဝဘေးအန္တရာယ်ကိုလည်းမကြကနာကြုံခဲ့ရပါတယ်။နောက်ခက်ပြက်ရောက်တာမြင်ပြီးတော့ကျွန်တော်ရူဟင်ဂျာဒုက္ခစီတွေကအဲကြုံတွေ့ခံစားနေရပါတယ်။ Now, Dokwaz Sakama, so ye, the Shawa, Yasaumuri, Yasawan Gaindu, ye, Tetemu Dengule, Chenrua, Susuwa, Nesine, Amia, Chenrua, inside Nayarago, Nayara Chibarik.
Runyare, yes, a set up here, Naining Kangayare, Pia, Chowney Pijama, through ye, Kerigo, Nale Kuni, Chishin Pijabo, Bangladesh, Doka de Sakanima, Doka de Riga, Digne Suis and Apoto Kajabare. Yamasitaka, Runyari, Portulungere, Pimurin, and Patapi, Deamia Damu, Yashibone, Peking Lungyo Mushishi, Niapianambo, Lularello, Runya Doga de Ugale, Piovare.
You know, Dokaze, Boa, Ne, Genroa, Sabido, Genroa, Munizin Babu, Jia, Apawan, General Nanyataka, Tango, General Lene, Tonsu Jimbari. Now, General Mema, Ye, Luchato, General Go, Energy, Asuyago, now. Di cenderu ruinja ye lusha tu juga wah luak maya apa sih juga cenderu wah meta ya kan tungsu jinda garo tiada tamu amian sung ya si je ye na cenderu wah gunting ya si si dekini lusi tu mimi mimi emana yang tu kena ye ego uzabe sung ya buat tu cenderu wah alene tungsu jinda ba.
Aku lu ke kejauh ni arah Bangladesh dekat sekarang ruinja rem hobau ya kan bini macam si gede ruinja rehale. Someone he can carry a pin. A ton a la canta canta rajao. Nizim Boarego, Kakeke, Chatan Niarello, Mondo de Daga, Ruinja de Uga Piovare.
Tapaka, Asari, Shigalo, Tapaka, Shigan, not Tapaka, so I see them. Not Tongyo Long yet, Dango, it did to the Akan Lamia, and not Pongilong, the other Samantan. Someone here has adapted it, Tan Yamaya, Sura and Yamas. Shido, Gulo Yatima, Pogulo, Tanda Dara Boga. Senorua ini yang mahal. Oh, apa kalau dia le, dia le, di lain luar lainnya senoru. Atau, no, dia lumia luar le, lusi tu lusi senoru. Ya, tadi ni dia jadi sudah le, sura ni apa sih le, awam ni jadi hari ya senoru dia senoru dah senoru kurang ni. Ari cedek deh, no tadi ya lah, no. Mauno per mana ni le dia lo, bukti orang di kat eh, bukti solo kan, no. Mauno ni apa mana ni le dia.
ကောင်းလုံးတန်နေထိုင်ရတယ်သူကတော်တော်နေပါတဲ့လူကျန်လူစုတစုလောက်ပဲရှိတယ်ပေါ့နော်ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေကြုံခဲ့ရတဲ့မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေဟာလူမျိုးလုံးတပ်ဖြတ်ရရောက်တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကဆွဆွဲကြတယ်လို့ဒီဆွဆွဲချက်တွေနဲ့ပဲကမ်ဘီယာနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာမြန်မာကိုအရေးယူဖို့တောင်းဆိုထားတာပါတဖက်မှာရိုဟင်ဂျာတွေနေရပြန်ရေးနဲ့ပတ်သက်လို့ဒီကဲတဲ့အန်အေရီအစိုးရလက်ထက်ကလေးကညှိနှိုင်းဆောင်ရွက်တာတွေရှိခဲ့ပြီးလက်ရှိအာဏာသိမ်းစစ်ကောင်စီလက်ထက်မှာလည်းဆက်လက်ဆောင်ရွက်နေပေမဲ့စစ်ကောင်စီလုပ်နေတဲ့နေရပြန်လာသူတဦးတယောက်မှမရှိသေးဘူးလို့ရိုဟင်ဂျာအရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်ခင်ဗျာ
ရိုဟင်ဂျာရေဘေးလွရာကိုပြေးခဲ့ရတဲ့6နှစ်ပြည့်မှာရင်ဆိုင်နေရတဲ့အခြေအနေစိန်ခေါ်မှုတွေကြောင့်ကိုကိုယ်စားဝန်လိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့သူတို့အတွက်အနာဂတ်မျှော်လင့်ချက်ကရောဘယ်လိုရှိပါသလဲဆိုတာကိုတွေ့ဆုံပေးမြန်ထားတာတင်ပြပေးကြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့ဖိနှိပ်ရက်စက်မှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်တသ ပြောပါရယ်ပြည်တွင်းမှာကြံခဲ့တဲ့ရိုဟင်ဂျာတွေရောဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေမှာအခုချိန်ထိစိန်ခေါ်မှုအခက်အခဲတွေရင်ဆိုင်နေရတဲ့အခြေအနေရှိနေတယ်လို့လည်းသူကပြောပါရယ်ဥွှေမောင်းကို VOA Studio မှာတွေ့ဆုံမေးမြန်းထားတာထဲကနေပြီးတော့ကောက်နှုတ်တင်ပြပေးလိုက်ပါရယ်ရှင
်ဒီကျွန်တော်တို့အခု2019မှာဒီသူတို့အပြီးတက်ပါတော့ဒီ2016မှာစတယ်စနေကရီယာနဲ့စတယ်စနေ16 19ပေါ့လေဒီနှစ်ပြင်မှာလူလုံးလိုက်တယ်ကျူးလွန်လိုက်တယ်ဆေးရဆွဲမှုတွေကျွန်တော်လူသားမျိုးတွေပေါ်ကျူးလွန်တယ်ပြစ်မှုတွေဒီနောက်ဆုံးဂျီနိုဆိုက်ပေါ့နော်လုပ်ပြီးတော့မှပြုစင်ကျန်နေတဲ့လူတွေကလည်းကိုယ့်ရဲ့ဒီမျိုးပေါ်မှာနေလို့မရအောင်သူတို့ကမောင်းတုတ်ခံရတယ်ဆိုဒီဟာနဲ့ပတ်သက်ပြီးတော့ဟောဒါဒီရိုဟင်ဂျာတပန်းလေးပါသောရိုဟင်ဂျာတွေကစိတ်တန်ရာတွေရောကျွန်တော်တို့ဟိုကျွန်တော်တို့ဒီအပြင်းတန်ရာတွေရောမျိုးစုံတယ်သူတို့ကယနေ့ထိကခံစားလို့မပြီးသေးဘူးတကယ်လည်းပြောရင်တစ်နှစ်တစ်ခါအောက်မွေးပဲလုပ်တယ်ဆိုတာကကျွန်တော်တို့ရိုဟင်ဂျာကတော့နေ့တိုင်းအောက်မွေးနေတာပဲနေ့တိုင်းတတိယနေ့ပဲကျွန်တော်တို့မျက်စိပိတ်တာနဲ့အိတ်တာနဲ့တတိယတယ်ဒီရိုဟင်ဂျာတွေကလူမျိုးတုံးတက်ဖြတ်ခံရပြီးတော့အခု6နှစ်မြောက်ရောက်နေပြီ ကျွန်တော်ဒီသူတို့ရဲ့ဘဝကကျွန်တော်တို့ဘင်္ဂလားဒေ့ရှ်မြို့မှာဒုက္ခတွေအနေနဲ့ကျွန်တော်တို့ကမနေစေချင်ဘူးဒုက္ခတွေဘဝကနဲ့ကျုပ်ပြီးတော့ကျွန်တော်တို့ဒီမြန်မာနိုင်ငံဒီအထေကိုနောက်တိုင်းမှာတရားကိုရဲ့ဒီကျွန်တော်တို့ဘဝဝင်နေဖြစ်တဲ့ကျွန်တော်တို့ရခိုင်ပြည်နယ်ထဲမှာတွားပြီးတော့မှပြန်ပြီးတော့အေးအေးချမ်းချမ်းနေနိုင်ဖို့အတွက်ကျွန်တော်တို့ကလိုအပ်တဲ့ဟာတွေကိုကျ ားမငယ်ကြပါနဲ့ကျွန်တော်တို့ကလည်းအတက်နိုင်ဆုံးစူးစမ်းနေတယ်တစ်ဖက်ကဒီအထူးသဖြင့်အမေရိကန်ဒီထိပ်ပိုင်းခေါင်းဆောင်တွေကလည်းဒါကျွန်တော်တို့ကိုပြောထားတာရှိတယ်ဒါသူတို့ကလည်းဒါကျွန်တော်စေတနာပါပါနဲ့ဒါကိုလုပ်နေတယ်မကြခင်เนาะဟိုဒီတိတ်မကြတဲ့အနာကဲမှာဒီကိစ္စတွေကိုเนาะအဖြစ်တစ်ခုခုထွက်လာမယ်လို့ကတော့ကျွန်တော်တို့ကယုံကြည်ရတယ
်ဟုတ်ကဲ့
ဒီတော့တစ်ဖက်မှာလည်းပြည်ရင်းမှာလည်းအခြေအနေကအရင်ထက်ဆိုးတာကိုကျွန်တော်တို့ကလည်းတွေ့ရတယ်အရင်တုန်းကကျွန်တော်တို့ခံခဲ့ရရင်အခုကနှစ်ဆ၃ဆပို့ပြီးတော့မှငွေညစ်တာတို့ပြန်ပေးဆွဲတာတို့ပြီးလို့ရှိရင်လည်းကျွန်တော်တို့ကတက်ဖြတ်တာတို့ဒါမျိုးတွေရှိတယ်အရင်တုန်းကကျတော့နည်းနည်းလေးမီဒီယာတွေပါတွေကိုပြောအားဆိုအားရှိတယ်ပြောနိုင်တယ်အခုကျတော့အဲ့ဒါမျိုးပြောရင်ပြောတဲ့လူပါအသက်ပါပျောက်သွားတယ်ဆိုတော့သူတို့ခင်ဗျာလည်းပြောတာပြောတယ်ပြောပြီးတော့မှကျွန်တော်တို့ဒီလိုပြောတယ်ဆိုတော့ပြောပါတယ်ဆိုရင်တော့ပြန်တားတယ
်ဟုတ်ကဲ့
အခြေအနေကတော်တော်လေးဆိုးပါတယ်ဆိုတော့ဒီဆိုးရတဲ့အခြေအနေကနေလွတ်မြောက်ပြီးတော့မှကျွန်တော်တို့အေးအေးချမ်းချမ်းနေနိုင်အောင်အဓိကကျွန်တော်လောရမယ့်လောကပါလဲဆိုတော့ဒီလူတွေကပြန်နိုင်ရမယ်လုံခြုံရေးဒီအပြည့်ဝနဲ့အမကန်ကျေအပြည့်ဝခုနနိုင်ငံသားအခွင့်အရေးပြည်သူခွင့်အရေးအပြည့်ဝပြီးလို့ရှိရင်ပိုရေးကြည့်တာကပြန်ပြီးလို့ရှိရင်သူတို့ရဲ့ post reputation ပေါ့လေပြန်ပြီးလို့ရှိရင်သူတို့ရဲ့လုံခြုံရေးသူတို့ရဲ့အမခံချက်ကဘလို့အခြေအနေရှိတယ်ဆိုတာကိုဒါကျွန်တော်တို့ကတွေ့ချက်ထားပြီ
ဟုတ်ကဲ့ရှင်
စင်ကုန်မှုတွေရှိနေပြီအဲ့ဒါတွေကိုကျွန်တော်တားဆီးဖို့အတွက်ကျွန်တော်တို့ကဒါလည်းအစီအမံနဲ့ကျွန်တော်တို့လုပ်နေတယ်ဒါကျွန်တော်တို့အများကြီးညွှန်လဲလို့ရတယ်ဖြစ်လာမယ်အဲ့တော့ကျွန်တော်တို့ရဲ့ဒီအနာဂတ်မှာကျွန်တော်တို့ဒီကျွန်တော်တို့ဒီအာရကန်ပြည်နယ်ထဲမှာရှိတဲ့เนาะကျွန်တော်တို့ဒီဟိုခုနပြည်နယ်သူပြည်နယ်သားတွေအားလုံးကအေဂျင့်ဆိုတာနေထိုင်နိုင်မယ်အလားအလာတွေအများကြီးရှိမယ်လို့ကျွန်တော်ယုံကြည်တယ
်
ရှိဖို့လေကျွန်တော်တို့ကအစွန်းကိုကြိုးစားနေပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့ဟုတ်ကဲ့ရှင်ဟုတ်ကဲ့အန်ကဲဥရှိမောင်အခုလိုမျိုး VOA ကိုလာပြီးတော့မှအချိန်ပေးပြီးတော့ဗောနော်ဒီအန်ကဲတို့ခီးစင်မအားလက်တဲ့ကြားရရနေပြီးတော့မှလာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့
ဒါကတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရွှေမောင်ကို VOA Studio မှာတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်ဖားကဲ့မြို့နယ်နန်ရရွာမှာခိတရနာခဲ့တဲ့စစ်ကောင်စီတပ်ကလူအယောက်80ထက်မနည်းကိုပေါ်တာဖြစ်နဲ့ဖမ်းဆီးခေါ်ဆောင်သွားပြီးတော့ဒီကနေ့မနက်စောပိုင်းမှာတော့ဖားကန့်ဘက်ကိုတက်သွားတယ်လို့ဒေသခံတွေကပြောပါရယ်မနက်စောပိုင်းစစ်ကြောင်းမထွက်ခင်မှာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာရှိပေမဲ့လို့ညနေပိုင်းထိတော့တိုက်ပွဲဖြစ်ပွားတာမကြားရသေးဘူးလို့လည်းပြောကြပါရယ်ကချင်ပြည်နယ်ဖားကန့်ဘက်ကနောက်ဆုံးအခြေအနေကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်
ဒီလ22ရက်နေ့ကကာမိုင်းမြို့ကနေဖားကန့်ဘက်ကိုတက်လာတဲ့စစ်ကောင်စီစစ်ကြောင်းဟာကာမိုင်းနဲ့နန်ရရွာကြားမှာ KIA ကကြားဖြတ်တိုက်ခိုက်တာခံရပြီးတဲ့နောက်နန်ရတပ်စခန်းမှာနှစ်ရက်ခန့်ရန်နာနေခဲ့တာပါဩဂုတ်လ24ရက်နေ့မနေ့ခြားသောတွင်နေ့ညပိုင်းမှာတော့နန်ရရွာမှာအထံသမားပေါ်တာတောင်းတာမရတာကြောင့်ဒေသခံတွေခီးသွားတွေနဲ့ကားသမားအပါဝင်လူ80လောက်ကိုဖမ်းဆီးခေါ်ဆောင်ပြီးတော့ဒီကနေ့မနက်မှာဖားကန့်ဘက်ကိုထွက်ခွာသွားတယ်လို့ဒေသခံတဦးကပြောပါတယ်
မင်းကမင်းရမှာပူတာငါဖြစ်တော့လေအဲ့ဒါမျိုးလို့မင်းကဟိုရောက်တော့လိုက်ဖမ်းတော့တာတာတော့တာတာပေါ်ကဒီညကကျောင်းမှာသူ့ချုံနေတဲ့လူကိုကိုလုံးခေါ်စမှာဒီညကတော့မင်းကိုပြင်းမှတော့တော်တော်ပြောင်းလာမင်းကတော့ချင်းချင်းတော့ပါလို့မင်းပြောတာပဲ
စစ်ကြောင်းမထွက်ခွာမီလက်လက်ကြီးနဲ့ပြစ်ခတ်တာတွေကြားအောင်လဲအဲ့ဒီဒေသခံကပြောပါတယ
်သူ့မကြီးတော့မဒီချက်ဟိုဘက်ကထွက်တာဒီအကြောင်းဘောဘောဒီကုန်တယ်ကိုလို့ရဘောကြောက်ကြောက်အဲကြာမယ်ဒီမင်းကခါရမှုဘောတော့ရှိဆုံးတော့ပြန်ထွက်လိုက်တာဒီလမ်းဘောကို
နောက်ထပ်ဒေသခံတဦးကတော့လူ100လောက်ကိုဖမ်းဆီးခေါ်ဆောင်သွားတာလို့ပြောပါတယ
်ပေါ်ပါဆဲတာတော့မင်းက10နိုင်ခွဲကြဲကနေတော့မင်းကတကလိုက်ဆဲတာအင်းကထောင်းဆိုတာရှိတယ်မင်းရအောက်ကရွာအဲ့ဒီရွာမှာဒီမင်းရကသိဆောင်ဝင်ပြောင်းပြန်ဆဲတာပြောတာကာသမားပြီးရောအမှကားရည်အများသိနေတယ်လေအားနဲ့ကာသမားတွေရောခီးတွေတွေရောအမျိုးသားတွေလည်းသူကဆွဲသွားတာဆိုတော့တရားကျော်လို့တော့ပြောနေကြတယ်အခုကတော်လန်းတော်လန်းကနေသွားတာအခုမှခုန်ဆယ်ဆယ်မှာချောမှရောက်နေလို့ပြောလက်ရှိရှင်ပြတော့တိုက်ပွဲဖြစ်တာတော့မရှိသေးဘူးခဏနေဘယ်လိုဖြစ်လာမှန်းမသိဘူး
ဒီနေ့မနက်ပိုင်းမှာဖားကန့်ကာမိုင်းလန်းကိုပြန်ဖွင့်ခဲ့တာကြောင့်ကားချူဖားကန့်ဘတ်တက်လာတာရှိကြောင်းဒါပေမဲ့စစ်ကြောင်းရှိနေတာကြောင့်တွာလာတာသိမရှိကြောင်းလည်းပြောပါတယ်22ရက်နေ့တိုက်ပွဲဖြစ်ပေါ်တဲ့နောက်မှာစစ်ကောင်စီတပ်ကနံရခိတ်ကိုပိတ်ခဲ့သလိုနောက်တရမှာ KIA ကနံရအထက်နဲ့အောက်ကိုပိတ်လိုက်တာကြောင့်နံရမှာကားတွေရာနဲ့ချီပိတ်မိနေခဲ့ပါတယ်။ကချင်လူခွင့်စောင့်ကြည့်ရေးအဖွဲ့ KHRW ကတော့ဒီကနေ့ဩဂတ်လ25ရက်နေ့မှာစစ်ကောင်စီတပ်တွေဟာနံရကျွော်ကဒေသခံ100ကျော်ကိုလူသားတိုင်းအဖြစ်မတရားဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ဆိုပြီးပြင်းပြထန်ထန်ရှုတ်ချကြောင်းနဲ့ဒါဟာနိုင်ငံတကာလူခွင့်ကိုထပ်မံချိုးဖောက်တာဖြစ်တယ်လို့ထုတ်ပြန်ပါတယ်။ရဲသားပြည်သူတွေကိုအ мян ဆုံးပြန်လွတ်ပေးဖို့တောင်းဆိုသလိုစစ်ကောင်စီကိုပြင်းပြထန်ထန်အရေးယူပေးဖို့နိုင်ငံတကာအဖွဲ့အစည်းတွေကိုလည်းတိုက်တွန်းထားပါတယ်။ဒီနေ့ဧပြီလ18ရက်နေ့ကလည်းဆိုင်ဖရာရွာကဒေသခံ50လောက်ကိုစစ်ကောင်စီတပ်ကစစ်ကြောင်းနဲ့အတူအတင်းကျပ်ခေါ်ဆောင်ခဲ့ပါတယ်။ဒီစစ်ကြောင်းကို KIA ကဂေါ်လျန်ရွာနီးကြားဖြတ်တိုက်ခိုက်ရမှာတိုက်ပွဲအနီးအရသား6ဦးထိမှန်ပြီးတော့2ဦးသေဆုံးခဲ့ပူပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်ဖားကန့်မြို့နယ်နန်ရရွာမှာစစ်ကောင်စီတပ်ကလူအယောက်80ထက်မနည်းကိုပေါ်တာအဖြစ်နဲ့ဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းသတင်းကိုကိုရန်နိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကသတင်းတပုတ်ကိုလည်းတင်ပြပေးကြပါတယ်ကရင်ပြည်နယ်မြဝတီကော့ဂရိတ်အာရှလမ်းသစ်တောနော်ရေတံခွန်အနီးမှာမြေပြိုကျလို့ပိတ်ထားရတဲ့လမ်းတန်တရာဘေးလီတရာပြန်ပြီးတော့မှပြင်ဆင်ခင်းပြီးတော့ဒီကနေ့ဩဂုတ်လ25ရက်နေ့မှာပြန်ပြီးတော့ဖွင့်ပေးလိုက်ပါပြီ။ကုန်ကားငယ်တွေနဲ့ခရီးသည်တွေကားတွေပြန်ပြီးတော့တဲသွာလာခွင့်ပြုပေမဲ့အချိန်ပိုင်းကန့်သတ်ချက်နဲ့တာလမ်းဖွင့်ပေးခဲ့ပြီးတော့ကုန်တင်ကားကြီးတွေသွာလာလို့မရသေးတာကြောင့်သွာလာမှုအခက်အခဲတွေရှိနေသေးတဲ့အကြောင်းဒေသခံတွေကပြောပါရယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ထားပါရယ်
။ PNP နဲ့မှဒီလအစောပိုင်းကမိုးတဲထန်စွာရွာသွန်းပြီးရေကြီးမြေပြိုတာတွေကြောင့်မြဝတီမြို့နယ်ကော့ကရိတ်မြို့ကြားအာရှလမ်းသစ်မှာကတ္တရာလမ်းမိုင်းတချို့ပြိုကျပျက်စီးသွားခဲ့တာပါမြေပြိုကျတဲ့နေရာမှာလမ်းတစ်ခုလုံးပြတ်ထွက်သွားတဲ့အတွက်ခီးသည်တင်ကားတွေရောကုန်ကားတွေပါအသွားအလာတွေရပ်တန့်ထားရတာဩဂုတ်လ9ရက်နေ့ကတည်းကဖြစ်ပါတယ်အခုဒီလမ်းကိုတန်တရာပြန်လည်ပြင်ဆင်ခင်းပြီးကားတွေသွားလာလို့ရအောင်ပြည်နယ်အုပ်ချုပ်ရေးအဖွဲ့တွေကစီစဉ်ဆောင်ရွက်ခဲ့ပြီးဒီကနေ့ဩဂုတ်လ25ရက်နေ့မှာပြန်လည်ဖွင့်လှစ်ခဲ့ပါတယ်။ဒါပေမဲ့ကားကြီးတွေကတော့သွားလာလို့အဆင်မပြေသေးတဲ့အကြောင်းကုန်တဲ့တူက VOA ကိုပြောပါတယ်
။ဟုတ်တယ်ဖွင့်လာတော့ဖွင့်လာတော့ဖွင့်တယ်ဖွင့်ပြီးတော့ကားကြီးတွေတော့ကားကြီးတွေဝိုင်းနေအဲ့ဒီနေပြော့တာမခံနိုင်တော့နေပြန်ပြော့ပြော့နေပြော့တော့ကားကြီးတော့နေပြော့တော့မရဘူးလေ။အဲဘောကားကြီးတွေအဓိကဆိုတော့ကားကြီးတော့ပဲလောက်တာလေ
။ဒီလမ်းကိုဘေးလီတရားထိုးဖို့ဩဂုတ်လ10ရက်နေ့ကစတင်လှုပ်ဆောင်ခဲ့ပြီးဩဂုတ်လ25ရက်နေ့မှာကားတွေသွာလာဖို့အတွက်ပြန်လည်ဖွင့်လှစ်လိုက်တာပါလမ်းနေပြန်လည်ဖွင့်လိုက်ပြီဆိုပေမဲ့အချိန်နဲ့သာပြီးသွားတာကြောင့်အရေးပေါ်လူနာတွေပို့ဆောင်တဲ့အခါမှာအခက်အခဲတွေရှိနေစေဖြစ်တယ်ဆိုပြီးဒေသခံပရဟိတအဖွဲ့ကတာဝန်ရှိသူတို့ကပြောပြပါတယ
်အကုန်လုံးလုပ်ငန်းဝင်လေ
ဟုတ်ကဲ့
ဟိုဟာဟောလုပ်ငန်းဝင်ခဏရှက်တဲ့အချိန်ကပြီးသွားတာပေါ့နော်မနေ့အစောတော့ပြောရဲနေ့လေတော့ရဲညနေတော့ရဲဟိုအခုတို့အန်ဒီလုံးနေနေအမှုတော့သွားနေရတာအခုချိန်လည်းတိုက်ပြီးသွားလို့လူနာဆိုအခက်ကြီးရဟိုကလူနာမပိုင်တော့တော်တော်မကြည့်လေအဲ့တော့ဘာလို့ခါကြတော့ကျွန်တော်တို့တွေကဟိုသူတို့ဆောက်တဲ့ဆောက်ခိုင်းတဲ့အတိုင်းပေါ့နော်ဆောက်နေပြီးတော့သူတို့လှုပ်တဲ့အချိန်မှာကျွန်တော်သွားကြတာပေါ့
ဟုတ်ကဲ့
လူနာပါတဲ့ခါကြတော့ကျွန်တော်တို့လူနာကားပေါ်မှာတစ်ခါတည်းကြတော့ဟိုဘယ်လိုလူနာကလေဟိုဟစ်တက်သွားတာပေါ့နော
်ဟုတ်ကဲ့
ဘော်ဒီဟစ်တက်သွားပြီးတော့အခုတော့ကျွန်တော်တို့ကဒီဘက်တွေပဲတက်ပြရတာမျိုးလုပ်ပြရတာပေါ့ဆောက်နေတယ်ကျွန်တော်အဲ့လိုအဆက်ဆက်လေးလို့ကြည့်ရပါဗျာ
ကုန်တင်ကားကြီးတွေကတော့သွားလာခွင့်မရသေးပဲစောင့်နေရသေးပဲလို့လည်းပြောပါရယ်ဒါအပြင်လမ်းကျင်ထားတဲ့နေရာကလည်းမြေကြီးတွေအသားမကျသေးတဲ့အတွက်ကားတွေသွာလာလိုက်လမ်းကိုပြင်ပြင်လိုက်လုပ်နေရတယ်လို့လည်းကိုယ်တိုင်တွေ့ခဲ့ရသူတူကပြောပြပါရယ
်ကားကြီးတွေအခုလုံးပြေမသွားသေးဘူးကြာကားကြီးတွေတော့တောင်မှာတက်စီရတယ်ကားကြီးသွားရင်တော့နေသွားနိုင်တယ်လို့ပြောရမှာပဲနေသွားနိုင်တယ်သူတို့နေလိုက်သူတို့အဲ့ရန်နေတဲ့လုံလိုက်ပေါ့အဲ့လိုဖြစ်နေတာကားလေးတွေပြန်ပြီးပြေးသွားလိုက်တယ်ပေါ့နော်
ဟုတ်ကဲ့ကြီ
းကနေသွားတယ်နေသွားတဲ့အဲ့မှာရန်နေရတယ်ပြန်ရတော့အဲ့လိုပေါ့အပြင်းပြင်းနဲ့ဖြစ်ပါတယ်။ဟိုအသားမကျဘူးလေ။
ဒီအာရှလမ်းမကြီးဟာထိုင်းမြန်မာကုန်စည်ပို့ဆောင်မှုတွေမှာအရေးပါတဲ့အဓိကလမ်းကြောင်းတစ်ခုဖြစ်ပြီးကုန်တင်ရင်းနေနေစဉ်သွားလာနေတယ်လို့ထိုင်းဘက်ကအလဲပတ်လာတဲ့အိမ်စီးကားတွေလည်းနေစဉ်ဆိုသလိုရှိနေတာပါ။ဒီလမ်းပြိုကျပျက်စီးသွားတဲ့အတွက်နှစ်နိုင်ငံကုန်စည်ဆစ်ဆစ်မှုတွေကြန့်ကြာပြီးကုန်ပစ္စည်းတွေအဆက်မတန်တိုးတက်လာတာတွေလည်းရှိတယ်ဆိုပြီးဒေသခံတွေကပြောဆိုကြပါတယ်ရှင်။
ဒါကတော့မြေပြိုကျထားတဲ့ကရင်ပြည်နယ်မြဝတီကော့ဂရိတ်အာရှလမ်းသစ်အချိန်ကန့်သတ်နဲ့ပြန်ပြီးတော့ဖွင့်ပေးနေတဲ့အကြောင်းသတင်းကိုမအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ည10နာရီထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာကြော်ပြချိတ်ဆက်ရပါရှင
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့ဩဂုတ်လ25ရက်တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။သုတဆုံလင်အမေရိကန်တခွင်းသိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ online cartoon ဇလန်းတွဲလေးတွေရေးနေတဲ့ Matt Hillary ဆန်အကြောင်းကိုတင်ဆက်ပေးထားပါဗျ။ Internet online cartoon website webdon မှာ cartoon တွေကိုအပျော်တမ်းရေးခဲ့ရကနေလူအများကသတိပြုမိပြီးတော့ editor ကပါကန့်လန့်လာတဲ့အတွက်အခုဆိုရင်တော့ To Tame a Fire မိဒစငိမ့်သက်ခြင်းဆိုတဲ့နာမည်နဲ့ cartoon ဇလန်းတွဲ episode ပေါင်း50ကျော်ရေးခဲ့ပြီးပါပြီလို့အသက်16နှစ်သားရှိသေးတဲ့ Matt Hillary ဆန်ကပြောပါဗျ။online ပြည်သက်သူမှာ10သန်းကျော်ရှိပါတယ်။ကာတွန်းဇလန်းသွဲတွေဆက်လက်ပြီးတော့မှရေးသွားဖို့ကြိုးစားနေတဲ့ Matt Hillary ဆန်ဟာအမေရိကန်ပြည်ထောင်စုမှာမြန်မာမိဘနှစ်ပွားကနေပြီးတော့မွေးဖွားလာခဲ့သူဖြစ်ပါတယ်။လူငယ်ကာတွန်းဆရာမ Hillary ဆန်ကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်။
There's a path we must choose sometimes. Gotta stand up and fight sometimes.
မင်္ဂလာပါ။ VOA အတွက်အခုလိုအချိန်ပေးတာကျေးဇူးများတင်ပါတယ်
။မင်္ဂလာပါ
။ဟောမဟယ်လီဆန်ကဒီ Webtoon ဆိုတဲ့ online cartoon website တခုမှာအခုဆိုရင် cartoon တွေစွဲနေတယ်ဆိုတာသိရတယ်။ဒါ episode နဲ့ဆိုရင်50ကျော်ပြီဆိုတာလည်းကျွန်မသိရပါတယ်။ follower တွေလည်း10,000ကျော်ရှိရဆိုပြီးတော့သိရတယ်။ဒါအသက်ဆိုရင်ဒါ19နှစ်ပဲရှိသေးတယ်။So webtoon ဆိုရတာ cartoon site တခုမှာအခုလိုမျိုးကဘလို့ဘာပဲပြောပြောပေါ့နော်နေရာတခုရတယ်လို့ပြောလို့ရတယ်ဒီအသက်အရွယ်မှာအစကူကအလုပ်တခုလိုမျိုးလုပ်ခွင့်ရနေပြီ cartoon အလုပ်ကိုဟုတ်တယ်မလားဆိုတော့ဘလို့ကြိုးစားခဲ့ရလဲ
So I had a very small social media following. So when I started my series by myself, I posted about it and it gained a little bit of attention.And as more and more people
Okay အရင်တော့ကတော့ online လူမှုကွန်ရက်မှာကုကာတုံးလေးတွေကိုတတိထား like ဖတ်တဲ့ follower ဆိုတာအနည်းချင်းတော့ပဲရှိတာပါအဲ့ဒီမှာကိုဘာသာကာတုံးဇလန်းတွေ series လိုက်ဆွဲပြီးဒီလိုပဲတင်ရင်လည်းနောက်တော့တဖြည်းဖြည်းလူတွေပို့တတိထားမိလာပြီးပို့ဖတ်လာကြပါတယ်အဲ့လိုနဲ့ပဲနောက်ဆုံးမှာ webtoons အဖွဲ့ကကျွန်မကိုဆက်သွယ်လာတာပါပဲ
ဆိုတော့ဆက်သွယ်တော့တော့ဝါသနာအရသမီးပတ်သားသမီးအပျော်ဆွဲတယ်ပေါ့နော်အပျော်ဆွဲတယ်လို့ပြောတာပေါ့လေအပြော်ဆွေးင်းနေမှာပဲဒီလိုမျိုး webtoons ကနေပြီးတော့ကိုယ့်ရဲ့ cartoon တွေကိုတွေ့သွားပြီးတော့သူတို့ရှိမှ series like ဆွဲဖို့အတွက်ကန်လန်းတာပေါ့အဲ့လိုမျိုးဆွဲပစ်သွားတယ်ဆိုတဲ့သဘောပေါ့အခုဆိုလို့ရှိရင်ဒါ cartoon တွေကိုလည်း အလုပ်တစ်ခုအနေနဲ့ပေါ့စပြီးတော့ဆွဲနေတယ်ဆိုတာလည်းသိရတယ်လေဆိုတော့ဒီလိုအအောင်မြင်မြင်ဖြစ်လာဖို့အတွက်ကိုယ့်ရဲ့ကြိုးပမ်းအားထုတ်မှုပေါ့နော်ကိုဘယ်လောက်ထိလုပ်ခဲ့ရလဲလောလောကူကူပဲဒီချင်းတွေကိုရောက်သွားတာလားတမမဟုတ်လို့ရှိရင်အခက်အခဲတွေရောရှိခဲ့လား
So I started about 3 years ago now, when COVID started. I didn't have a lot to do, so I decided to start doing comics just because.
Hello, Swera. I started to get out of the house. I started to COVID. I started to get out of COVID. I started to get out of the house. I started to get out of the house. I started to get out of the house. I started to get out of the house.အခုရေးနေတဲ့ဇလန်းတွဲမတိုင်ခင်ကတခြားဇလန်း၃ပုံလောက်ရေးခဲ့ပါသေးတယ်။အခုဇလန်းနဲ့လုံးဝမတူတဲ့ဇလန်းတွေပါ။အဲ့ဒါတွေတခုမှစိတ်ကြိုက်မဖြစ်ခဲ့ပါဘူး။အဲ့ဒီဇလန်း၃ခုလုံးကိုလွှတ်ပစ်လိုက်ပြီးအခုဇလန်းကိုစာရေးဖြစ်ပါတယ်။ပြီးတော့အွန်လိုင်းမှာကိုယ့်ဘာသာပဲတင်လိုက်တယ်။နောက်တော့ဖတ်တဲ့သူတွေပုံမှန်များလာပြီးလူတွေတတိထားမိသွားတော့ Webtoons Editor ကကျွန်မကိုဆက်သွယ်လာပြီးအတူလက်တွဲလုပ်ဖို့ကမ်းလှမ်းလာတာပါပဲ
။ To work together with Webtoon
အဲ့တော့ဒီအခုကုမ္ပဏီနဲ့အခုအလုပ်တွေထွက်လို့လုတ်ဖြစ်တာကဒါဆိုလို့ရှိရင်အခုပြောသွားတဲ့အတိုင်းဆိုလို့ရှိရင်၃နှစ်လောက်ရှိပြီလို့ပြောလို့ရလား? ဟုတ်ကောအလုပ်တစ်ခုအနေနဲ့ပေါ့နော်စပြီးတော့လုတ်တာ၃နှစ်လောက်ရှိပေါ့နော်ဆိုတော့အခုဆိုလို့ရှင်ဒါအပိုင်း50ကျော်သွားပြီလို့တည်ရတယ်ဆိုတော့ဒါဘယ်လောက်ထိဆက်ပြီးတော့စွဲသွားမှာလဲပြီးရင်ရောဒီအလုပ်ကိုဆက်ပြီးတော့လုတ်သွားအောင်မလားဘယ်လိုပုံစံလုပ်မလဲပြောပြပေးပါလား။
So for this season I'm planning on doing about 80 episodes.
ဒီဇလန်တွဲမှာတော့အပိုင်း80ဆွဲပါမယ်ဒါပြီးရင်နောက်ဆက်တွဲဇလန်တွဲနောက်တစ်ခုထပ်ဆွဲပါမယ်။
အပိုင်းလိုက်ဆိုရင်တော့နောက်ထပ်အပီဆိုဒ်150ကနေ200လောက်အထိဖြစ်သွားမှာပေါ့အဲ့လောက်ဆွဲပြင်မဲ့ထင်ပါတယ်ဟုတ်တော့ကျွန်တော်အခုပြောရဲ့အပီဆိုဒ်ကဒီ to tame the fires နဲ့နာမည်နဲ့ပဲဆက်ပြီးတော့လောက်သွားမှာပေါ့ဆိုတော့ငငယ်လေးကပကြီးဝါသနာပါခဲ့တာလားပကြီးဒီလိုမျိုးပကြီးဆွဲရဆိုတာတော့မလေအခုလိုမျိုးဒီလို online မှာအခုလိုဆွဲတာနဲ့လက်နဲ့ဆွဲတာနဲ့လည်းမတူဘူးလေဆိုတော့ဘယ်အချိန်မှာဝါသနာပါပြီးတော့ဒီလိုမျိုးဒီလိုဆွဲတဲ့အနှစ်ပညာနဲ့စပြီးတော့အကျွမ်းတဝင်ဖြစ်ခဲ့တာလဲ?
So in the beginning when I was four, I would do traditional drawing a lot. And then, as I said before, COVID
happened.
အကူကအထက်တန်းကျောင်းတော့ပြီးသားပြီလို့ထင်ပါတယ်ဆိုတော့အခုအထက်တန်းပြီးသွားပြီးတော့တက်သူစတက်နေပြီလားဘယ်နှစ်ကိုရောက်နေပြီလဲ?
So I already finished my first year of university, but over the summer as work became more intense
တက္ကသိုလ်ပထမနှစ်ပြီးပါပြီ။ဒါပေမဲ့တွေ့ရသည်ကျောင်းပြန်ရပ်ပြီးလို့ကျောင်းပြန်တက်မဲ့အချိန်မှာအခုဆွဲနေတဲ့ဇလန်တွေကအချိန်ပေးရတော့ကျောင်းကနေယာယီခဏနားပြီးဒီဇလန်တွေပြီးအောင်ဆွဲနေတာပါ။အချိန်အများကြီးပေးရတော့ကျောင်းနဲ့အလုပ်တပြိုင်တည်းလုပ်ဖို့မဖြစ်နိုင်ပါဘူး။ဒါကြောင့်ကျောင်းခဏနားလိုက်တာပါ။ကျောင်းကြတော့ကျောင်းတက်တဲ့ဘာသာရပ်ကဒီကာတွေ့ပညာရပ်နဲ့ပဲဆက်
And that didn't interest me much. It wasn't very similar to what I'm doing right now. Nene
lebe sese jelo pyo ya ma ba. Aku tat ni da ga graphic design ba da ya ba. Dai mae jama tai sait mwe sa da lo aku lou ni da ne le a mya ji sese ma ni ba au. So ro chao pyet tae yin no ta cha ba da ya de khu pyao yu ma ba.
Ro aku ta nit na kha de tabo bo. Pi yin go chao go pyan paw ma la da mo cartoon go pu pi ro be di di cartoon swae de ha go be u sa pi ma la. Ku twa be ya pu ye ji le.
Right now I'm seeing my comics as more of a priority currently. After I finish this one.
Lolo sero di cartoon swae da ga juma twa pu pi u sa pi lou chin ne ya ba be. Di zalan twa pi yin blo a chin ni sat phit ma le so ra ji ba me. Chang pya tat chin sai phi yin le tat ba me. Da ba di zalan twa go ro pi aw yee chin ba de.
So ro di cartoon swae de anu pinya ne pat sat pi ro ku ye bwa o blao ti yee man cha le. Chi
So after this series, I am thinking about another series already and planning it out and writing it currently. So it's in.
ဒီဇလန်တွေပြီးရင်နောက်ထပ်ဇလန်တွေဆက်ရေးသွားဆွဲသွားဖို့စဉ်းစားထားသလိုစပြီးတော့လည်းလုပ်နေတာတွေရှိပါတယ်။ဆိုတော့အခုလက်ရှိဇလန်တွေပြီးတာနဲ့နောက်ထပ်ဇလန်တွေဆက်တိုက်ရေးသွားမှာပါ။
Like the cartoon swear the look at go ye bwa yi man che lu tuku lu myo lut twa chin na la di cartoon pinya yak go blaw ti tami set pi lo di ousa o set pi lo to tat aw po pi lo niya ya aw po pi lo nat me ya aw blaw ti lut twa chin na le blaw ti yi man cha la le
I think I just keep trying to interact with my readers more and more and to keep that connection with them and I think that would help grow my audience more and increase my name.
Go braid that twin now po bi thi sat ni nai aw po po chou sa twa ma ba. Di ni ne braid that twin po mya la aw lou bi. Ku ko lu re po ti la aw lou twa ma ba. Naw sau yu ywe tha ra ga ro di zalan twae ko a kaung sau a ye twin ne pi aw yee twa bo ba be. ရေရွှေအတွက်အတ္တိမရီမန်းချက်ကတော့ကျမရဲ့ဇလန်းတွဲကိုအနီမေးရှင်းရုပ်ရှင်တစ်ခုဖန်တီးနိုင်တဲ့အထိကြိုးပမ်းသွားဖို့နဲ့ကာတွန်းဇလန်းတွေဆက်ရေးသွားဖို့ပါပဲ။ဒါကျမရဲ့ရေရွှေရီမန်းချက်ပါ
။ So that would be my long term goal.
ဟုတ်ပါပြီ။အဲ့တော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်လေကာတွန်းဒီအနုပညာမှာစိတ်ဝင်စားတဲ့လူငယ်တွေအမျိုးသမီးတွေပေါ့နော်။အခု Gallery Sun လို့အရွယ်လေးတွေလည်းရှိပါတယ်အများကြီးပဲ။ဆိုတော့ကိုကတော့အခုအချိန်မှာဒီ webtoon ဆိုရက် internet ပေါ်မှာရှိတဲ့ဒီ cartoon website မှာနေရာတစ်ခုရတယ်ပေါ့နော်ဆိုတော့ကို့လိုပဲဝါသနာရှိတဲ့သူတွေစိတ်ဝင်စားတဲ့သူတွေလည်းလမ်းဖောက်နိုင်အောင်ဆိုလို့ရှိရင်ကို့အနေနဲ့သူတို့ဘာတွေအချမ်းပေးနိုင်မလဲ
I would suggest for them to keep working hard and focusing on themselves and their work and ignoring any discouraging comments that might come their way.
အလုတ်စူးစားဖို့ကိုအလုံးနဲ့ကိုကိုကိုမှာပဲအာယုံဆိုင်ဖို့အားပေးကြပါရယ်ကိုကိုခွန်အားမဖြစ်စေမဲ့မှတ်ချက်စကားတွေကိုမကြည့်ပါနဲ့အမှုပညာရှင်တယောက်တကယ်ဖြစ်ချင်တဲ့ဆိုရင်ဒါကိုဆက်လုပ်နေရမှာပါဇွဲမလျှော်ပါနဲ့အဲ့လိုဆက်လုပ်နေမှသာတနေ့အောင်မြင်တဲ့အမှုပညာရှင်တယောက်ဖြစ်လာမှာပါကိုလုံချင်တဲ့အလုတ်တစ်ခုကိုပြင်းပြင်းထန်ထန်စူးစားအားထုတ်ရင်အဲ့ဒီလိုစူးစားရတဲ့အကျိုးကိုပြန်ခံစားရပါလိမ့်မယ
်ကျေးဇူးများကြီးတင်ပါတယ်အခုလိုအချိန်သေးပြီးတော့ဖြည့်ပေးတဲ့အတွက်
Thank you. I found the power. I found the power of me.
And I moved a mountain. I set my inner hero free. Online cartoon ဇာလန်တွေလေးတွေရေးနေတဲ့ Mahelari San ကြောင့်ကိုမက်ခင်ဖြူထွေးစီစဉ်တင်ဆက်ထားတဲ့အမျိုးသမီးခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သိပ္ပံနဲ့နည်းပညာခန္ဓာအပတ်စဉ်ခန္ဓာမတိုင်ခင်မှာတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒန်းတူအခွင့်အရေးရရှိဖို့African American တွေရဲ့ Washington DC ဆန္ဒပြချီတက်ပွဲ260ပြည့်မြောက်သွားတာနဲ့ဒေါက်တာ Martin Luther King Jr. ပြောကြားခဲ့တဲ့ I have a dream မိဂွန်းအကြောင်းဒီသတင်းပတ်ရဲ့သုတဆုံးလေး American တခွင်အစီအစဉ်မှာကိုအောင်အောင်ကတင်ပြထားတာရှုစားနာဆင်ပါရှင်
လူမဲ့လူခွေလှူရှာမှုကောင်းဆောင်လည်းဖြစ်သားကြောင့်ခွဲခြားဆက်ဆံမှုကိုတိုက်ဖြတ်သူလည်းဖြစ်တဲ့တရားဟောဆရာဒေါက်တာမာတင်လူသာကင်းဂျူနီယာဟာ1963ခုနှစ်ဩဂုတ်လ28ရက်နေ့မှာကျွန်တော်မှာအိမ်မက်တစ်ခုရှိတယ်ဆိုတဲ့မိန့်ခွန်းကို Washington DC က National Mall ရေမြမှာပြောကြားခဲ့ပါတယ်။ American ပြည်အောင်စုမှာအဲ့ဒီအချိန်ကလူလူကြီးစိုးမှုကိုတိုက်ဖြတ်ပြီးတော့လူမဲ့ African American တွေဒန်းတူခွင့်ရရဖို့တောင်းဆိုတိုက်ပွဲဝင်တဲ့ကာလမှာအထင်ရှားဆုံးလည်းဖြစ်ခဲ့တဲ့မိန့်ခွန်းပါ။American တလွှားကလူမဲတွေတော်တော်များများပါဝင်တဲ့လူပေါင်း2သိန်းခွဲဟာဒီချီတက်ပွဲမှာပါဝင်ခဲ့ကြတာပ
ါ They I want to say to the people of America and the nations of the world we are on the move and no wave of racism can stop us
American နေနဲ့ကဘာကြီးကိုဒီကနေ့ပြောချင်တာကကျွန်တော်တို့ဟာဒန်းတူအခွင့်အရေးရဖို့ဆက်လက်တောင်းဆိုနေကြပြီးဘယ်လိုလူမျိုးရေးခွဲခြားဆက်ဆံမှုတွေကမှကျွန်တော်တို့ကိုတားဆီးနိုင်မှာမဟုတ်ပါဘူး
1950ကျော်ကာလတွေမှာ American ပြည်ထောင်စုကအသားအရခွဲခြားမှုစံကြေးလို့ရှာမှုတွေကိုလူတွေကပိုးပြီးတော့သတိထားမိလာပါတယ်။တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Alabama ပြည်နယ် Montgomery မှာအသားအရရှိသူတွေပတ်စကားစီရင်အပိုင်းကန့်ပြီးတော့တီးခြားခွဲစည်းစေတဲ့စနစ်ကိုဒေါက်တာ Martin Luther King Jr. ဦးဆောင်တဲ့တန်းတူခွေးရေးလှုပ်ရှားတောင်းဆိုမှုနဲ့ဖြတ်သိမ်းစေခဲ့ပြီးလူမဲ African American တွေမဲပေးပိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းအကြမ်းမဖက်တောင်းဆိုတိုက်ပွဲဝင်ခဲ့ပါတယ်။ဒါပေမဲ့ညဉ့်ညံ့စွာဆန္ဒပြသူတွေကိုရဲတွေကအကြမ်းဖက်နေနေပြီးမှတော့တန်းတူခွင့်ရရှိဖို့တောင်းဆိုကြတဲ့လှုပ်ရှားမှုအပေါ်လူပြူတိုင်းဝိုင်းတွေကြားမှာပဲထောက်ခံမှုတွေရှိလာပါတယ်။ဒေါက်တာကင်းရဲ့ရင်းနှီးတဲ့တငယ်ချင်းပြည်သူခွင့်လှုပ်ရှားသူတူဖြစ်တဲ့အန်ဒရူးယန်ကအခုလိုပြောပါရယ်
။ He taught us that our job was to redeem the soul of America.
လူမျိုးခွဲခြားမှုစင်ရမွတ်တယ်မှုစစ်ပွဲစရဲမကောင်းမှုဒုစရိုက်နှုန်းနဲ့နင်းနေကြတဲ့အမေရိကန်တွေရဲ့ခံယူချက်တွေကိုပုံမှန်ပြန်ဖြစ်အောင်ပြောင်းလဲယူဖို့ဟာကျွန်တော်တို့အလုပ်ဖြစ်တယ်ဆိုတာကိုသူကသင်ကြားပေးခဲ့ပါတယ
်။အဲ့နောက်ပိုင်း1963ခုနှစ်ဩဂုတ်လတဲ့အရောက်မှာတော့ဒန်းရူညီမြအခွင့်အရေးတောင်းဆိုတိုက်ပွဲဝင်တဲ့လှုပ်ရှားမှုတွေပိုအားကောင်းလာပြီးဝါရှင်တန် DC က National Mall မှာလူတွေတိုင်းနဲ့ချီတက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အဲ့ဒီလှုပ်ရှားမှုမှာလူငယ်တဦးအနေနဲ့ပါဝင်ခဲ့တဲ့ဂျော်ဂျီယာပြည်နယ်ကိုစားပြုဒီမိုကရက်အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါရယ
် There were many young people young men up in the trees
ဒေါက်တာကင်းကလည်းသူ့ရဲ့ကဘာကျော် I have a dream မိန့်ခွန်းကိုပြောကြားခဲ့ပါတယ
် I have a dream My four little children will one day live in a nation where they will not be judged by the color of their skin but by the content of their character I have a dream
ကျွန်တော်ရဲ့ကလေးလေးယောက်ဟာတနည်းနည်းကြာရင်သူတို့ရဲ့အသားအရောင်အပေါ်အခြေခံပြီးမဆုံးဖြတ်ပဲသူတို့ရဲ့ဇယိုက်ပေါ်ကြည်ပြီးအကဲဖြတ်တဲ့နိုင်ငံမှာနေရမယ်ဆိုတဲ့အိမ်မက်တစ်ခုရှိပါတယ
်ဒီမိန်ကုံးဟာစိတ်ပိုင်းဆိုင်ရာခွန်အားဖြစ်စေခဲ့တယ်လို့ဂျွန်လူးဝစ်ကပြောပါတယ
် When we arrive at the steps of the Lincoln Memorial
လူခွင်လှူရှားသူဂျူလီယန်ဘုန်းကလည်းဝါရှင်တန်ကချီတက်ပွဲမှာပါဝင်ခဲ့သူပ
ါ This was the single most important demonstration that black people and their white supporters
ဒီချီတက်ပွဲကိုလာကြသူတွေထဲမှာလူပြည်တွေပါဝင်ကြတာကိုသတိထားမိတဲ့ဒေါက်တာကင်းကအကြမ်းမဖက်ဆန္ဒပြတဲ့နှီးကိုဆက်ဆွဲကင်ကြဖို့လူလူကိုတိုက်တွန်းခဲ့ပါတယ
် When all of God's children black men and white men Jews and Gentiles Protestants and Catholics will be able to join hands
ဘုရားသခင်ရဲ့ယဉ်သူတွေဖြစ်တဲ့လူပြည်လူမဲ Jew Catholic Protestant အားလုံးဟာနှီးကရုတွေရဲ့ရှေးရိုးစကားဖြစ်တဲ့နောက်ဆုံးမှလှုပ်လှက်ပြီးဘုရားသခင်ဟာအမြင့်မြတ်ဆုံးဆိုတဲ့ပူဇော်တဲ့တေးသွားကိုလက်ချင်းချိတ်သီဆိုနိုင်တဲ့အချိန်ကြရင်တော့ကျွန်တော်တို့ဟာနောက်ဆုံးမှတကယ်ကိုလွတ်မြောက်ကြပါလိမ့်မယ
်ဒီမိန်ကုံးဟာတောင်ပိုင်းပြည်နယ်တွေကအသားရောင်ခွဲခြားမှုတိုက်ဖျက်ရေးတောင်းဆိုဆန္ဒပြပွဲတွေတနိုင်ငံလုံးမှာပေါ်ပေါက်လာအောင်တွန်းအားပေးလိုက်ရလဲရောက်ပါတယ်1964ခုနှစ်အရမှာတော့ဒေါက်တာကင်းဟာနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့ပါတယ်1964ခုနှစ်ဇူလိုင်လ2ရက်နေ့မှာပဲအမေရိကန်သမိုင်းမှာမှတ်တိုင်တစ်ခုအဖြစ်ရှိခဲ့တဲ့ဥပဒေတရက်ကိုသမ္မတလင်ဒန်ဂျွန်ဆင်ကလက်မှတ်ရေးထိုးခဲ့ပါတယ်။1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်ထောင်စုအစိုးရရဲ့ငွေကြေးအကူအညီရရှိဖို့မဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းဝင်တော်တော်များများမှာအသားရောင်ခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်တာပါ။ဒါ့အပြင်ဒီဥပဒေအရအများသုံးအဆောက်အဦတွေရေကူးကန်တွေပန်းချန်တွေနဲ့စာကြည့်လိုက်တွေမှာအသားရောင်ခွဲခြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်လို့လည်းခွင့်ပြုခဲ့ပါတယ်။အသားရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာသာကိုတင်းပြစ်ကျက်ပြစ်မခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်။သမ္မတကအခုလိုဥပဒေပြဋ္ဌာန်းလိုက်တာကြောင့်အာဖရိကန်အမေရိကန်တွေအတွက်အားတက်စရာဖြစ်ခဲ့ပေမယ့်လည်းဒီလိုအခြေအနေကိုလက်မခံချင်သူတွေအတွက်တော့ဒေါက်တာကင်းဟာပြစ်မှတ်ထားစရာဖြစ်ခဲ့ပါတယ်။1968ခုနှစ်တနစီပြည်နယ်Memphis မြို့ကတန်ရှင်းရေးလုပ်သားတွေရဲ့ဆန္ဒပြပွဲကိုသွားပြီးတော့အားပေးခဲ့တဲ့ဒေါက်တာကင်းကိုသူနေထိုင်ရာဟိုတယ်လေးသားဆောင်မှာတနက်နေ့ပြစ်တာကြောင့်သေဆုံးသွားပါတယ်။ကွယ်လွန်ချိန်မှာအသက်39နှစ်အရွယ်သာရှိသေးတဲ့ဒေါက်တာကင်းဟာသူမကွယ်လွန်ခင်ရဲ့ညပိုင်းမှာအခုလိုပြောပါတယ
်။ And I've seen the promised land. I may not get there with you. But I want you to know tonight that we
as a people will get there.
တန်တူညီမအခွင့်ရေးပေးတယ်ဆိုတဲ့ဂတိကိုကိုမြင်ခဲ့ရပြီမဲ့အဲ့ဒီအချိန်ကြာရင်ကျွန်တော်ခင်ဗျားတို့နဲ့အတူရှိချင်းမှရှိပါလိမ့်မယ်။ဒါပေမဲ့လူတို့အနေနဲ့အဲ့ဒီအခွင့်ရေးတွေရမယ်ဆိုတာကိုတော့ဒီကနေ့ညကျွန်တော်ပြောချင်ပါတယ
်။ဒေါက်တာမာတင်လူသခင်ဂျူနီယာလှုပ်ကြံခံရတာအနှစ်40လောက်အကြာ2008ခုနှစ်မှာတော့ Barack Obama ဟာပထမဆုံးအမေရိကန်လူမဲသမ္မတဖြစ်လာတာကြောင့်ဒေါက်တာကင်းရဲ့အိမ်မက်တချို့တကယ်အကောင့်ထဲပေါ်ခဲ့ပြီလို့ဆိုရမှာပါခင်ဗျာ။
I have a dream. My four little children will one day live in a nation where they will not be judged by the color of their skin but by the content of their character. I have a dream.
ဒေါက်တာမာတင်လူသားကင်းဂျူနီယာပြောကြားခဲ့တဲ့ I have a dream မိကွန်းအကြောင်းကိုဒီသတင်းပတ်ရဲ့သုတဆောင်လင်အမေရိကန်တခွင်စီစဉ်မှာကိုအောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုအပတ်စဉ်တောက်ကြနေညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့မြန်မာသုတေသနပညာရှင်နဲ့အတုံးချယူပဗေဒဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ယူပဗေဒပညာရပ်ကိုအတုံးချပြီးတော့မျိုးဗီဇ DNA အရင်းမြစ်စန်းစစ်တာအပါအဝင်လူသားအကျိုးပြုသုတေသနတွေလုပ်နေတဲ့ Mrs. P တက္ကသိုလ်ကမြန်မာသုတေသီဒေါက်တာရွှေစင်ဦးနဲ့ဒေါက်ခင်မျိုးသက်ကမိတ်ဆက်ပေးမှာပါရှင
်။ ှန်မှဆိုရင်မြန်မာနိုင်ငံမှာဆိုလို့ရှိရင်ယူပပေရဌာနမှာလက်သက်ပါမောက္ခအနေနဲ့เนาะစာလဲတင်တဲ့သူတေသနာရေးလုပ်တယ်အခု American ပြည်တော်စုမှာလာပြီးတော့ Mrs. B တက္ကသိုလ်မှာဒီသူတေသနာရေးလုပ်ပြီးတော့ပါရဂူဖွဲ့ပါယူဖို့စ조사နေတယ်လို့သိရပါတယ်ဆိုတော့ဆန်မှပေါ့เนาะပထမဦးဆုံးမြန်မာနိုင်ငံမှာဘာသူတေသနာတွေလုပ်ခဲ့လဲအခုပြောပြပါ
မြန်မာနိုင်ငံမှာကျွန်မတက်ကျွန်မရဲ့ PhD ဘွဲ့ရအောင်နော် Material Science ပါ Experimental Material Science ကျွန်မဟိုဆရာဒေါက်တာဝင်းကျော်ရဲ့တက်ရပါရှင်ကျွန်မအဲ့ဒီအချိန်လေးကပေါ့သူတေသနာကျွန်မလက်လန်းမိတဲ့သူတေသနာ PhD လုပ်နေစင်မှာလဲ lab ထဲရပေါ့နော် lab နဲ့ဒီ Material Science နဲ့ပတ်သက်တဲ့သူတေသနာယူလုပ်ခဲ့တယ်ကျွန်မ PhD ပြီးတဲ့နောက်မှာကျွန်မဟို light core ဟို tech ကို transfer ရောက်တဲ့အချိန်မှာသူတို့ရဲ့တောင်းရင်းကျင်ပေါ့အဲ့ဒီမှာတစ်ပင်တွေကအရန်ကိုပြုံးပြီးနေတဲ့အတွက်ကျွန်မစဉ်းစားပြီးတော့ဒီဒေတာတစ်ပင်တွေတစ်တော်တွေပြန်လဲထူထောင်ခြင်းနဲ့တစ်ဖက်တစ်လမ်းကလည်းပေါ့နော်ပြီးလို့ရှိရင်တန်လွေမြစ်ပေါ့တန်လွေမြစ်ကဆိုလို့ရှိရင်သူကနုံးတွေအရန်ပို့ချတယ်လေအဲ့နုံးတွေအရန်ပို့ချပြီးတော့ဒေတာကန်တွေကဒီလက်ရိုက်အုပ်လောက်တာပေါ့ကျွန်မအဲ့ဓာတွေအကုန်လုံးကိုစုပေါင်းပေါ့စဉ်းစားဆက်ဆက်ပြီးတော့မှဟို construction material ပေါ့ဆိုတော့ကျွန်မရဲ့ PhD business နဲ့ဆက်ဆက်တဲ့ဟာကျွန်မရောက်တဲ့နေရာမှာလုံနိုင်မဲ့သူတည်သနာပေါ့နော်ကျွန်မအဲ့ဒါကိုစတင်ပြီးတော့အဲ့ဒါလည်းလုပ်ခဲ့ပါတယ် ceramic construction material ပေါ့အိမ်ဆောက်တဲ့ဟာအဲ့ဒါမှာဒေတာထွက်တဲ့ရှော်ပင်တစ်မျိုးရှိရဲ့ရှင့်အဲ့သူထွက်တဲ့ရှော်ပင်ကိုမှအပားလွှာဆုံးပေါ့ slide လေးတွေလုပ်ပြီးတော့မှဒီ strain ကို stretch ကိုခံနိုင်ရင်ရှိအောင်ပေါ့နော်ကျွန်မလုပ်ခဲ့တာဟိုတော်တော်ကြီးခီးရောက်ခဲ့လို့ပြောမှာပေါ့နော်နောက်အကြောင်းအမျိုးမျိုးကြောင့်ကျွန်မရဲ့သူတည်သနာဆုံးရှုံးလိုက်တာအဲ့ဒါနဲ့ကျွန်မတော်တော်ကြီးကိုစိတ်ဓာတ်ကျသွားပြီးတော့ဒါပေမဲ့ဒါကရက်လို့မဖြစ်ဘူးပေါ့နော်သူတည်သနာဆိုဒီတက်သူဆီယာမအလောက်ကသူတည်သနာဖတ်မှာပဲရှင်းတမ်းမှာကျမကိုယ်တိုင်ကလည်းအချိန်ကြီးပေါ့နော်ဒါကိုကျမလုပ်ချင်တယ်အဲ့တော့ကျမဒီလိုမျိုးပေါ့တခြားမရှင်းနေအဲ့ဒါတွေမလို့လဲကျမဘာလုပ်နိုင်မလဲကျမစဉ်းစားပေါ့ကျမရန်ကုန်ဝေးတင်တက်သူမှာဆီယာမအဖြစ်ရှိတဲ့အချိန်လေးကပေါ့နော်ဆရာကြီးတွေစာပြင်ပေးတယ်ကျမ quantum mechanics ကိုကျမအရင်ဝါသနာပါပါတယ်ကြိုက်လဲကြိုက်တယ်ပေါ့နော်အဲ့တော့ကျမဆရာကြီးတော်တော်ခင်မောင်မြန်မာပြူလာတဲ့အချိန်မှာကျမအဲ့ဒီမှာตัวတွေ့ပေါ့စာမှုပဲဖြည့်တယ်လို့ပေါ့နော် on the spot ဖြည့်ပြီးတော့ကျွန်မလုံနိုင်တယ် theory ကိုကျွန်မ set ပြီးတော့လုပ်ခဲ့အောင်ရှင
့်အဲ့ဒါသူတေသနာနှစ်ခုပေါ့နော်ဆိုတော့ဒီဗမာပြည်မှာသာသူတေသနာတွေလုပ်တယ်အခု DO ရောက်တော့ဒီ Paragu ဘွဲ့ယူဖို့လုပ်ရင်းနဲ့သူတေသနာလုပ်တဲ့အဟာတွေနည်းနည်းပြောပြပေးပါဟုတ်ကဲ့အခုလောက်များလုပ်နေပ
ါဟုတ်သူတေသနာ DO ရောက်တဲ့အချိန်မှာခုနကကျွန်မဆွဆွပြောခဲ့သလိုပေါ့ကျွန်မဒီ quantum mechanics နဲ့တစ်ဖက်က particle physics ကလည်းဟိုကြရားမာတွေကကျွန်မ set ပြီးတော့လုပ်နေတာပေါ့အဲ့ဒီကောင်က2016ကို2019လောက်တည်းကကျွန်မလုပ်နေတာတစ်ဖက်မှာလည်းအဲ့ဒီရကျွန်မ DNA ပေါ့ဒီ DNA ကိုစပြီးတော့လုပ်ဖြစ်ပါတယ် DNA ကိုစိတ်ဝင်စားပြီးတော့တကယ်တမ်းပြောရရင်ကိုစိတ်ကူးစိတ်တန်းရတာကိုတော့လျှောက်ဘာမျောလင်းချက်မှမရှိဘဲနဲ့ဒီ DNA နောက်ကိုလိုက်နေတာ2019အနေပြီးတော့အခုချိန်ထိပါပဲရှင်ဟုတ်အဲ့ဒီကပါလာတဲ့ knowledge ကိုအခြေခံပြီးတော့အခုဒီမှာအဲ့ဒီဟာကိုဆက်လုပ်ဖြစ်တာပ
ါ Paragu ဘွဲ့ကဘာနဲ့ယူဖို့လို
့ဟုတ်ကဲ့
လောက်နေပါလဲ
ဟုတ် Paragu ဘွဲ့ကဒီမှာက computational science ပါရှင်ခေါင်းစဉ်က computational science ကိုမှကျွန်မ physics advanced လုပ်နေတာပါတစ်ဖက်ကလည်းဘာလုပ်နေလဲဆိုတော့ DNA ပေါ့ DNA ဘလို့ split ဖြစ်တယ်ပေါ့နော်အရှင်ကျွန်မ project နှစ်ခုတပြိုင်တည်းလုပ်နေတာပါအဲ့ဒီနှစ်ခုလုံးလည်းကျွန်မ PhD ဘွဲ့စာရန်အတွက်တင်ပါပါရှင်
computational science ရာကိုတိတ်မသိကြဘူ
းအဲ့ဒါဟု
တ်ဘာတိတ်ပံဘာသာရပ်ပ
ါဟုတ် computational ဆို theoretical science ရှင်ဟို theory ဘိုင်းပေါ့နော်ဥပမာ particles physics ပေါ့ particle အမှုံတွေရှိတယ်ကျွန်မကတော့ဒီအဲ့ Mason ဆိုတဲ့အမှုံတွေပေါ့သူ့ရဲ့ bound state ပေါ့ဒီအမှုံတွေတစ်ခုနဲ့တစ်ခုဘယ်လိုမျိုးအနေအထားရှိသလဲဘယ်လို action ဖြစ်လဲဘယ်လို reaction ဖြစ်နေလဲပေါ့အဲ့ဟုတ်ပြောမယ်ဆိုလို့ရှိရင်ဒါ quantum particle တွေပဲပေါ့နော်အဲ့ဒီကိုကျွန်မသွားနာပါရှင်တစ်ဖက်ကတော့ဒီ theory ပေါ့ quantum mechanics ပေါ့ဟုတ် theoretical quantum mechanics
โอเคဟုတ်ဆရာမအခုသူတေသနာလောက်တဲ့ထဲရပေါ့နော
်ဟုတ်ကဲ့
DNA ဆိုတာကိုလူတိုင်းကစိတ်ဝင်စားပါတယ် DNA အကြောင်းလည်းသိကြင်ကြပါတယ်ဆိုတော့ DNA ဒီ क्वे တဲ့ဥစ္စာပေါ့နော်ဘာဖြစ်လို့ဒီဟာကိုစိတ်ဝင်စားနေပေါ့ဘယ်လောက်အရေးကြီးလို့များ
ဟုတ်ကဲ့ဆရာ
DNA ကွဲတဲ့ဖြစ်စဉ်ကိုလိုက်ပြီးတော့လေ့လာနေရတာပ
ါကျမတို့ဒီတက်ရှိတွေကဟို cells တွေနဲ့ဖွဲ့စည်းထားတာလေအဲ့တော့လူမှာဆိုလို့ရှိရင် cell က 10 trillion လောက်ရှိတာပေါ့အဲ့တော့10 trillion ရှိတဲ့ cells မှာအဲ့ဒီ cells ထဲမှာ nucleus ရှိတာအဲ့တော့ nucleus ထဲမှာ DNA ကရှိတာအဲ့တော့ DNA ဒီဟုတ်ကဲ့ DNA ဒီသူဟိုအရှိောက်ဆိုလို့ရှိရင် deoxyribose nucleic acid ပေါ့အဲ့တော့ဒီ DNA ကဘလောက်အရေးကြီးလဲဆိုလို့ရှိရင်တက်ရှိရှင်သန်ကြီးထွားဖို့အတွက် cell တွေကကွဲပြီးရတာကို cell ပွားရတာ grow ဖြစ်ဖို့အတွက် cell ပွားရတာအဲ့တော့ cell ပွားတိုင်း cell ပွားတိုင်းဒီ cell ရဲ့ nucleus ထဲမှာရှိတဲ့ DNA ကလိုက်ပြီးတော့သူကထပ်တူလိုက်ပြီးတော့ပွားပြီးရတာဒါမှသာလျင်ညိုညိုရိုးစင်ဆက် lesson ခိုင်းတယ်မဟုတ်လားမိဘကနေသားသမီးဒီလိုမျိုး genetically အကုန်လုံးပါသွားမှာအဲ့ဒီအပြင်ကိုလူဟာဒီ organism ကအသက်ရှင်ဖို့အတွက်အသက်ရှင်နေဖို့အတွက်ကို protein လိုတယ်ရှင်အဲ့တော့ protein လိုတဲ့အတွက်အဲ့ဒီ DNA ကပဲသူကိုယ်တိုင်လဲ replication ဖြစ်တယ်သူကိုယ်တိုင်ပုံမှန်ဂျိုးပွားတယ်ပြီးလို့ဆိုလို့ရှိရင် तू က protein ထုတ်ပြီးတဲ့အလုပ်ကိုလည်းလုပ်ရတယ်အဲ့တော့ DNA ကသူ့ရဲ့လုံဆောင်ချက်ကနှစ်ပိုင်းရှိတယ်အဲ့ဒီနှစ်ပိုင်းလုံးကလူအသက်ရှင်ဖို့အတွက်ကိုမရှိမဖြစ်ပါပဲရှင်အရန်အရေးကြီးပါတယ်ဒါကြောင့်မလို့ကျွန်မဒီ cell ကွဲတဲ့ဒီဖြစ်စဉ်ပေါ့နော် DNA cell ကွဲတဲ့ဖြစ်စဉ်ကိုကျွန်မရဲ့ PhD thesis အဖြစ်ကျွန်မလုပ်ဖို့ဆုံးဖြတ်တာပါပြီးတော့အခုချိန်ထိပဲဘယ်သူမှပေါ့နော်ဒီဥစ္စာကိုဟုတ်မရှာနိုင်သေးပါဘူးရှင
်ဒေါက်တာရွှေစင်ဦးပါ American နိုင်ငံ Mississippi တက္ကသိုလ်မှာဒုတိယမြောက်ယူပဗေဒပါရဂူဘွယ်ယူဖို့ကြိုးစားရင်သူတေသနာလုပ်နေတဲ့အထက်က DNA နဲ့ပတ်သက်တဲ့အရေးကြီးတဲ့အပိုင်းဖြစ်တဲ့မျိုးရိုးဗီဇရဲ့မူလအရင်းအမြစ်ကိုဘယ်လိုလိုက်ဖို့လုပ်နေလဲဆိုတော့ကိုဆက်ပြီးတင်ပြပေးမှာပါနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ
်လူသားကျိုးပြုသုတေသနတွေလုပ်နေတဲ့ Mississippi တက္ကသိုလ်ကမြန်မာသုတေသီဒေါက်တာရွှေစင်ဦးကိုဆက်သွယ်မေးမြန်းပြီးတော့ဒေါခင်မျိုးသက်ကဒီသတင်းပတ်ရဲ့သိပ္ပံနဲ့နှီးပညာခန္ဓာမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ရှေ့သတင်းပတ်မှာလည်း DNA နဲ့ပတ်သက်တဲ့အရေးကြီးတဲ့အပိုင်းဖြစ်တဲ့မျိုးရိုးဗီဇရဲ့မူလအရင်းအမြစ်ကိုဘယ်လိုလိုက်ဖို့လုပ်နေသလဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်ရှင်။ဒီညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနေ့ဖြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်။လွန်ခဲ့တဲ့6နှစ်ကမြန်မာစစ်တပ်ရဲ့နေမည်ရှင်းနှင်းမှုတွေအတွင်းတပ်ဖြတ်ခံခဲ့ရတဲ့ရိုဟင်ဂျာတွေအသက်ရှင်ကျန်ရစ်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကဆက်လက်ရည်တည်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ရိုဟင်ဂျာတွေလူမျိုးတုံးတပ်ဖြတ်ခံရမှု6နှစ်မြောက်နေ့ဖြစ်တဲ့ဒီနေ့မှာပဲအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ကြမ်းကြုတ်ရက်စက်မှုတွေအတွက်တရားမျှတမှုကိုရှာဖွေဖို့နဲ့တာဝန်ယူမှုတာဝန်ခံမှုရှိစေဖို့အတွက်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းဝန်ကြီးဘလင်ကန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်တွင်းမှာစံစည်းကြီးမြင့်မှုတွေကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့မြန်မာစံတင်ပို့မှုကိုယာယီကန့်သတ်ဖို့စီစဉ်နေတယ်လို့စံစဘာလုပ်ငန်းအဖွဲ့ကတာဝန်ရှိသူတဦးကဒီနေ့ပဲပြောပါတယ်။ကမ္ဘာစံနယ်ခါအချက်အလက်ဖြစ်နေချိန်မှာကမ္ဘာအကြီးဆုံးစံတင်ပို့သူအိန္ဒိယလိုပဲမြန်မာနိုင်ငံကလည်းပြည်တွင်းမှာစံဝယ်လိုအမြင့်တက်လာမှုကိုထိန်းချုပ်နိုင်ဖို့အတွက်စံတင်ပို့မှုကိုကန့်သတ်လိုက်တာပါ။ဒီလကုန်ကနေစပြီးစံတင်ပို့မှုကို45ရက်ခန့်ယာယီကန့်သတ်သွားမယ်လို့မြန်မာနိုင်ငံစံစဘာအသင်းချုပ်ကအကြီးအကဲအဖွဲ့ဝင်တဦးက Writers သတင်းဌာနကိုပြောပါရယ်။ဒါ့အပြင်ပြည်တွင်းစံစည်းနှုန်းတွေတဟုန်တို့မြင့်တက်နေတဲ့အတွက်စံတင်ပို့မှုကိုကန့်သတ်ဖို့အာဏာပိုင်တွေဘက်ကလည်းတွန်းအားပေးမှုတွေရှိနေတယ်လို့သူကပြောပါရယ်။စပိန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌလူးဝစ်ရူဘီယယ်စ်ကိုယာရုကနေနှုတ်ထွက်ပေးဖို့ဖိအားပေးနေကြပေမဲ့သူကယာရုကနေနှုတ်ထွက်မပေးဘူးလို့ဒီနေ့ပဲပြောလိုက်ပါတယ်။ကမ္ဘာဖလားအမျိုးသမီးဘောလုံးပြိုင်ပွဲစပိန်အသင်းဘိုဆွဲချိန်စုပေးပွဲမှာစပိန်အမျိုးသမီးအသင်းကကစားသမားတူရဲ့နှက်ခမ်းကိုအတင်းအကျပ်နမ်းခဲ့တဲ့သူကိုနှုတ်ထွက်ပေးဖို့အတွက်ဖိအားပေးနေချိန်မှာအခုလိုသူကပြောဆိုလိုက်တာပါ။စောစောပိုင်းသတင်းတွေမှာတော့ဒီတောက်ကြနေမှာနှုတ်ထွက်ဖို့မျှော်လင့်နေအကြောင်းရေးသားကြသလိုသူ့ကိုကန့်ကွက်နေသူကလည်းဘောလုံးအဖွဲ့ချုပ်ယုံရှိမှစုဝေးဆန္ဒပြနေကြပါရှင်။
တောက်ကြညာရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညာရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrick Franklin နဲ့ Justin Twist တို့ဖြစ်ပါတယ်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ယေစုအထူးပဲတင်ရှိပါတယ်။ VOE ရဲ့တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကြမ်းမာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။Thank you.
This program has come to you from the Voice of America, Washington.